Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်။ VOA American တန်ရဲ2024ခုနှစ်မတ်လ22ရက်နေ့ဇာတာပရင်းနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီခန့်လိုင်းထိုမီတာ3049လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်။
ကစားမှာဖြစ်ခက်ရစေးရဖို့နောက်ထပ်ကြိုးပမ်းချက်ဖြစ်တဲ့အမေရိကန်နိုင်ငံကြီးဝန်ကြီးဆော်ရီကိုရောက်ရှိလာပါတယ်။မဟုတ်မမှန်ရည်သားလှုံ့ဆော်တဲ့ website တွေလုတ်ကင်နေဆိုတဲ့ဆွဲချက်နဲ့လူပုဂ္ဂိုလ်နှစ်ဦးနဲ့ရုရှားခြေစိုက်ကုမ္ပဏီတွေကိုအမေရိကန်ကရေးယူတန်းခတ်လိုက်ပါတယ်။စစ်ကောင်စီဟာစစ်မြေပြင်မှာဆုံးရှုံးမှုတွေပိုကြုံတွေ့လာရတဲ့အမျှအရသားတွေကိုကြမ်းဖက်မှုပိုပြင်းထန်လာနေတယ်လို့ကုလထုကုစလေကသတိပေးပြောဆိုပါတယ
်။ဘူဒီထောင်ကရိုဟင်ဂျာတွေဆန္ဒပြမှုထိုင်းမှာမြန်မာတွေဖမ်းခံရတဲ့အကြောင်းအမေရိကန်ရွေးကောက်ပွဲနဲ့သတင်းတူသတင်းမှဆတဲ့သတင်းဆောင်မတွေအပြင်အယ်ဒီတာနဲ့ဆွေးနွေးကန်ဂျန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုသတင်းတွေပြီးမှထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ကိုငင်းချင်းအေးကသတင်းတွေတင်ပြပါမယ်ရှင
်။ဂါဇာမှာအစ္စရေးနဲ့ဟာမတ်စ်ကြားအပြစ်ရရေးရယူနိုင်မှုနောက်ထပ်ကြိုးပမ်းချက်အဖြစ်အမေရိကန်နိုင်ငံဝန်ကြီးအန်တိုနီဘလင်ကင်ဟာဆော်ဒီအာရေဗျနိုင်ငံကိုဗုဒ္ဓဟူးနေ့ကရောက်လာပါတယ်။ဘလင်ကင်ဟာတောက်ကြနေမှာအစ္စရေးကတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ရာဖာအပါဝင်ဂါဇာမှာဟာမတ်ကိုအနိုင်ယူနိုင်မဲ့နည်းလမ်းကိုရှာဖွေရမှာဖြစ်ပေမဲ့တစ်ဖက်မှာလည်းပါလက်စတိုင်းအရက်သားတွေကိုအကာအဝယ်ပေးနိုင်ရေးလူသားချင်းစာနာထောက်ထားမှုအကူအညီတွေအဟန့်တားမရှိဝေရောက်နိုင်ရေးနဲ့အစ္စရေးရဲ့အထွေထွေလုံခြုံရေးအခြေအနေကိုမြင့်တင်ရေးကိစ္စရပ်တွေကိုအစ္စရေးခီးစင်မှာဘလင်ကန်နေနဲ့ဆွေးနွေးသွားဖို့ရှိကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘလင်ကန်ဟာအီဂျစ်ကိုလည်းဝင်ဖို့ရှိပြီးအာရက်ခေါင်းဆောင်တွေနဲ့ဆွေးနွေးချက်တွေကိုအစ္စရေးဘက်ကိုပြန်လည်ပြောပြဖို့ရှိပါတယ်။ဂါဇာစစ်ပွဲ6လကြာလချိန်မှာအပြစ်ရရေးဆွေးနွေးပွဲတွေကလည်းမအောင်မမြင်ဖြစ်နေချိန်မှာဘလင်ကင်ကအရှိအလဲပိုင်းကိုထပ်မံသွားရောက်ခဲ့တာပါ။ဒီပြိုင်ထဲမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရာဖာကိုအစ္စရေးထိုးစစ်ဆင်ရင်ရလက်ကောင်းတွေမရနိုင်ဘူးလို့သတိပေးပြောထားပေမဲ့ရာဖာမြေပြင်ထိုးစစ်ကိုဆက်လက်လှုပ်ဆောင်သွားဖို့စိတ်ပိုင်းဖြတ်ထားကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဗုဒ္ဓဟူးနေ့ကပဲပြောလိုက်ပါတယ်ခင်ဗျာ။ရုရှားဆိုရကညွှန်ကြားတဲ့မဟုတ်မှန်မမှန်လှုပ်ကြံလှုံ့ဆော်မှုတွေကိုတရားဝင်သတင်း website တွေအယောင်ဆောင်ဖန်တီးလုတ်ကင်နေတဲ့ဆွဆွဲချက်နဲ့လူပုဂ္ဂိုလ်နှစ်ဦးနဲ့ရုရှားခြေစိုက်ကုမ္ပဏီတွေကို American ဗန်ဒန်ရေးဌာနကဗုဒ္ဓဟူးနေ့မှာပိတ်ဆို့အရေးယူလိုက်ပါတယ်။ Moscow အခြေစိုက် Social Design Agency ကုမ္ပဏီနဲ့တီထောင်သူ Gamba Shizi နဲ့ရုရှားခြေစိုက်ကုမ္ပဏီတစ်ခုဖြစ်တဲ့ Group Structurer နဲ့ပိုင်ရှင်ဖြစ်သူ Nikolai Alexandrovich Tupinkino ကိုအရေးယူလိုက်တာဖြစ်ပါတယ်။သူတို့ကရုရှားအစိုးရကိုစားမီဒီယာအဖွဲ့အစည်းပုံစံ website 60ကျော်ကိုအတုဖန်တီးပြီးဒါကိုအောင်မြင်စေဖို့လူမှုမီဒီယာအကောင့်အတူတွေကိုအသုံးပြုနေတယ်ဆိုပါတယ်။ရုရှားကယူကရိန်းကိုအပြည့်အဝချွတ်ကျော်ခဲ့တာ3နှစ်ထဲဝင်လာချိန်အမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားတင်းမာမှုတွေမြင့်တက်နေတော့မှအခုပိတ်ဆို့အရေးယူမှုတွေထွက်ပေါ်လာတာပါ။ဒီမိုကရေစီနိုင်ငံတွေမှာမတည်မငြိမ်ဖြစ်စေပြီးကမ္ဘာတဝန်းမှာမလျော်ဩဇာလွှမ်းမိုးမှုတွေလှုပ်ဆောင်နေရမှာရုရှားအစိုးရကကြိုးကင်နေတယ်လို့အမေရိကန်ကအချိန်ချင်းဆွဆွဲထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကအမေရိကန်ထောက်လိုင်းရေးအစီရင်ခံစာမှာရုရှားအစိုးရဟာသူတို့ရဲ့တရှုကွန်ရဲ့အစိုးရပိုင်းမီဒီယာနဲ့ဆိုရှယ်မီဒီယာပလက်ဖောင်းတွေကိုအသုံးချပြီးကမ္ဘာတဝန်းကရွေးကောက်ပွဲတွေအပေါ်လူမှုယုံကြည်မှုပြပြစေဖို့အသုံးပြုနေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ကမ္ဘာတဝန်းမှာလက်စစ်နဲ့ electronic ဆွန့်ပစ်ပစ္စည်းအမြောက်များစုပုံနေကြောင်းကုလသမဂ္ဂအပြည်ပြည်ဆိုင်ရာဆက်သွယ်ရေးသမဂ္ဂနဲ့ကုလသမဂ္ဂလက်ကျင့်နဲ့သုတေသန Institute တို့ကဗုဒ္ဓဟူးနေ့မှာထုတ်ပြန်တဲ့အစီရင်ခံစာအသစ်မှာဖော်ပြထားပါတယ်။electronic ပြည်ပစ္စည်းအမှိုက်ကြောင့်ဖြစ်ပေါ်လာတဲ့ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုကကြီးထွားလာနေတာကိုနောက်ဆုံးသုတေသနကပြတ်သားနေတယ်လို့နိုင်ငံတကာဆက်သွယ်ရေးသမဂ္ဂကဌာနအကြီးအကဲ Cosmet Server ကပြောပါတယ်။ကမ္ဘာနိုင်ငံတွေရဲ့ထက်ဝက်အောက်လျှော်နေတဲ့နိုင်ငံအရေးအတွက်ကသာဒီပြဿနာကိုစီမံခန့်ခွဲနိုင်တဲ့နည်းလမ်းတွေကိုလိုက်နာကျင့်သုံးအောက်ထဲဖော်နေပြီးဒါကဆွန့်ပစ်ပစ္စည်းတွေကိုစုဆောင်းပြီးပြန်လည်အသုံးပြုနိုင်ဖို့အချက်ပေးလိုက်တာလို့လည်းသူကပြောပါတယ်။ electronic ဆွန့်ပစ်ပစ္စည်းတွေထဲမှာဖုန်းတွေ laptop တွေနဲ့လျှက်စက်ကားတွေကဆွန့်ပစ်ပစ္စည်း plug တွေဘက်ထရီတွေပါဝင်ပါတယ်။အစီရင်ခံစာတစ်ထက်မှာလိလာချက်အရ2022ခုနှစ်ထဲမှာ electronic ဆွန့်ပစ်ပစ္စည်းတန်ချိန်62တန်းနီးပါးထွက်ခဲ့ပြီးဒီလိုတိုးလာနေတာရပ်တန့်သွားဖို့မရှိသလိုပြန်လည်အသုံးပြု recycle လုပ်နိုင်မှုမှလည်းတိုးမလာဘူးလို့ဆိုပါတယ်။ဒီဆွန့်ပစ်ပစ္စည်းတွေထဲမှာ mercury တံတားဓာတ်ဒါမှမဟုတ်မြေရှားဓာတ်သတ္ထုလိုအန္တရာယ်ရှိတဲ့ပစ္စည်းတွေပါဝင်နိုင်တယ်လို့လည်းသတိပေးထားပါတယ်ညာ။
ကျ န်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ကြာသပတေးနေ့မနက် VOA သတင်းတွေကိုဆက်လက်တက်ဆက်ပေးပါမယ်ညမြန်မာအနာသိစစ်တပ်ဟာဒီမိုကရေစီလိုလားတဲ့တော်လိုင်းအင်အားစုတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိုးစစ်တွေကြောင့်စစ်မြေပြင်မှာဆုံးရှုံးမှုတွေပိုးကြုံတွေ့နေရလို့အရက်သားတွေပေါ်အကြမ်းဖက်မှုတွေပြင်းထန်လာနေကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကဗိုလ်ထုတ်နေမှာသတိပေးလိုက်ပါတယ်မြန်မာမှာစစ်အုပ်ချုပ်ရေးအပေါ်စန့်ကျင်ခုခံတွန်းလှန်မှုတွေကအရှိန်အဝန်နဲ့တိုးလာနေပြီးစစ်တပ်ဟာဆုတ်ယုတ်ထွက်ပြေးနေရတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမလ၁၀ရက်နေ့ကမိန့်ခွန်းပြောပြီးနောက်တစ်နေ့မလ20ဗိုလ်ထုတ်နေ့မှာဂျနီဗာမှာပြုတ်လုတဲ့တနင်္သာရှင်းလင်းပွဲမှာသူကအဲ့ဒီလိုပြောလိုက်တာပါစစ်တပ်ဟာရဲသားတွေကိုထိခိုက်နေနိုင်စေတဲ့တိုက်ခိုက်မှုတွေအရှင်းပြင်းလုံဆောင်တဲ့နီလန်းနဲ့ခုခံတော်လှန်နေသူတွေရဲ့အောင်ပွဲတွေကိုတုံ့ပြန်ခဲ့ကြောင်း Tom Andrews ကပြောပါတယ်စစ်တပ်ဟာမြေပြင်ပေါ်မှာလှုပ်ရှားသွားလာဖို့အန္တရာယ်ရှိလို့ရဲသားတွေပေါ်လေကြောင်းကနေတိုက်ခိုက်မှုတွေတိတိတသာတိုးလာနေတယ်လို့ဆိုပါတယ်ကျေးရွာတွေလူမှုရေးနဲ့ဘာသာရေးဆောင်တွေနဲ့လေကွင်းတွေမှာမြေမြုံမိုင်းတွေအသုံးပြုတာကလည်းတိုးလာကြောင်းပြောပါတယ်ဒါပေမဲ့နိုင်ငံတကာအတိုင်းဝိုင်းကသာမြမအရေးကိုအယုံဆုစိုက်ပြီးရည်ရွယ်ဆောင်ရွက်မယ်ဆိုရင်ဒီလိုအိမ်မက်ဆိုးရွားဖွယ်ဖြစ်ပျက်နေတာတွေကအဆုံးသတ်သွားနိုင်မယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ကတောင်းဆိုထားပါတယ်ခင်ဗျ။အင်ဒိုနီးရှားနိုင်ငံမှာအရင်အာနာရှင်ခေတ်အထူးတပ်ဖွဲ့ဗိုလ်ချုပ်ဟောင်း Probable Superianto ကိုအရင်လကချင်းပါတဲ့သမ္မတရွေးကောက်ပွဲမှာနိုင်ငံသူဖြစ်ဗိုလ်ထုတ်နေကတီးပြလိုက်ပါတယ်။ဒါပေမဲ့ဒီရလက်ပေါ်အဓိကပြိုင်ဘက်နှစ်ဦးကတရားရုံးမှာပြန်လည်ဆစ်ဆစ်ဖို့တောင်းဆိုကြပါမယ်။တရားဝင်မဲရီတွက်မှုအပြီးမှာ Superianto ကမဲရီတွက်အားလုံးရဲ့ 58.6 ရာခိုင်နှုန်းကိုရရှိခဲ့တာပါ။ဂျကာတာအုပ်ချုပ်ရေးမှူးဟောင်းအာနစ်ဘန်ဝီတန်ကတော့ 24.9 ရာခိုင်နှုန်းနဲ့ဘဟိုဂျာဘာကျွန်းအုပ်ချုပ်ရေးမှူးဂန်ဂျာပရနိုဝူကတော့ 16.5 ရာခိုင်နှုန်းရရှိခဲ့ကြောင်းအထွေထွေရွေးကောက်ပွဲကော်မရှင်ကဗိုလ်ထုတ်နေမှာကြေညာပါတယ်။အင်ဒိုနီးရှားမှာရွေးကောက်ပွဲအငင်းပွားမှုတွေကိုတရားဝင်ရလက်ကြေညာပြီးနောက်3ရက်အတွင်းမှာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတရားရုံးမှာတိုင်ကြားကန့်ကွက်နိုင်ပါတယ်။တခြားကိုယ်စားလှယ်လောင်းနှစ်ဦးကလက်ရှိသမ္မတဂျိုကိုဝီဒိုဒိုရဲ့သားဖြစ်သူဒုတိယသမ္မတလောင်းအဖြစ်ပါဝင်တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ထဲမှာလိန်လယ်မှုနဲ့မမှန်မကန်လှုပ်ဆောင်မှုတွေရှိနေတယ်လို့ဆွဆွဲနေကြတာပါလူကြိုက်များတဲ့လက်ရှိသမ္မတဝီတိုတိုကတော့လက်ရှိဒုတိယသက်တမ်းကိုတာဝန်ထမ်းဆောင်ပြီးမှဥပဒေအရထပ်မံအရွေးခံဖို့မဖြစ်နိုင်တော့ပါဘူးဒါပေမဲ့သူ့ရဲ့သားဖြစ်သူကဒုတိယသမ္မတလောင်းဖြစ်ရှင်ပြိုင်စေမှုကဆူဘီယန်တိုအပေါ်ထောက်ခံအားပေးနေတဲ့လက္ခဏာတစ်ရပ်ဖြစ်အများကရှုမြင်နေကြတာဖြစ်ပါတယ်ခင်ဗျာဗီယက်နမ်နိုင်ငံမှာလက်ရှိသမ္မတဘိုဘန်သွန်းကယာရုကနှုတ်ထွက်ကြောင်းကြေညာချက်ကိုအနာယကွန်မြူနစ်ပါတီကဗိုလ်ထုတ်နေ့ကထုတ်ပြန်ခဲ့ပါတယ်။ဗိုလ်ဘန်သွန်းဟာသူကိုယ်တိုင်နဲ့ပါတီရဲ့ဂုံတိုက်ခါကိုထိခိုက်စေတဲ့စစ်မျက်နှာကိုချိုးဖောက်ရရောက်တဲ့ချွေးင်းချက်တွေကိုကျူးလွန်ခဲ့တယ်လို့ကွန်မြူနစ်ပါတီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါပေမဲ့ဘလို့အပားလုခဲ့တယ်ဆိုတာကိုတော့အတိအကျရှင်းလင်းမထားပါဘူး။ဗိုလ်ဘန်သွန်းဟာနှစ်နှစ်တွင်ယာရုကနှုတ်ထွက်ရတဲ့ဒုတိယမြောက်သမ္မတဖြစ်ပြီးဗီယက်နမ်နိုင်ငံရဲ့တည်ငြိမ်မှုအတွက်စိုးရင်စရာလက္ခဏာတစ်ရပ်ဖြစ်လာတယ်လို့လေ့လာသူတွေကရှုမြင်လာကြပါတယ်။ဗိုလ်ဘန်သွန်းဟာမနှစ်မလကယာရုကနှုတ်ထွက်ခဲ့ရတဲ့သမ္မတငွေရင်ဆွမ်ဖူးရဲ့နေရာမှာဆက်ခံခဲ့သူပါ။သူဟာခေတ်သစ်ဗီယက်နမ်တပိုင်းမှာအသက်ငယ်ဆုံးသမ္မတဖြစ်လာသူလည်းဖြစ်ပါတယ်။ဗီယက်နမ်ဟာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းနိုင်ငံရေးတည်ငြိမ်တဲ့နိုင်ငံဖြစ်အသိမှတ်ပြုခံပြီးကမ္ဘာအရေးတွေမှာလည်းအမေရိကန်နဲ့တရုတ်အားပြိုင်မှုကြားမှာအလဲကနေအဓိကအခန်းကဏ္ဍကပါဝင်နေကကမ္ဘာလုံးဆိုင်ရာကုန်ထုတ်လုပ်မှုမှာလည်းကြီးထွားလာနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်ညာ
ကိုငင်းချင်ရပါရှင်မြန်မာဆန်ရသတင်းဆောင်မတွေကိုတင်ပြပါမယ်ရခိုင်ဘူးတီတောင်ဘက်မှာရခိုင်တပ်တော် AA ကိုစန့်ကျင်ကြောင်းစနပြချဖို့ဒေသခံရိုဟင်ဂျာတွေကိုစစ်ကောင်စီကအတင်းအကျပ်ဖိအားပေးခဲ့တယ်လို့နှစ်ဖက်အတိုင်းအဝိုင်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်စစ်မှုထမ်းဥပဒေနဲ့အတင်းအကျပ်စစ်သားအဖြစ်စုဆောင်းခံရပြီးတိုက်ပွဲတွေစီအပို့ခံရတဲ့အပြင်နှစ်ဖက်တိုက်ပွဲတွေကြားပိတ်မိနေတဲ့ရိုဟင်ဂျာတွေရဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့မန်ရင်ချင်းနိုင်ကဆက်ပြီးတော့ပြောပြပေးပါအောင်ရှင်
။မတ်လ19ရက်နေ့ကဘူတီတောင်မှာရှိတဲ့ဒေသခံရိုဟင်ဂျာတွေရဲ့ရခိုင်တပ်တော်ကိုစန့်ကျင်ဆန္ဒပြပွဲတွေဟာစစ်ကောင်စီကအချိန်ယူပြီးညီမျိုးစုံဖိအားပေးလုပ်ခိုင်းခဲ့တာဖြစ်တယ်လို့ဆန္ဒပြဖို့နီလန်းအသေးစိတ်ကိုလည်းညွှန်ကြားခဲ့ကြောင်းမျက်မြင်တွေက VOA ကိုပြောပါရယ်။ရခိုင်တပ်တော် AA ဘက်ကလည်းဒီဆန္ဒပြပွဲဟာစစ်ကောင်စီရဲ့ဖိအားပေးမှုကြောင့်ဖြစ်တယ်လို့ AA ပြောခွင့်ရခိုင်တုခါက VOA ကိုအတည်ပြုပြောကြားခဲ့ပါတယ်
။ဟိုအခုဒီဘူးတီတောင်မှာလုပ်တဲ့ဆန္ဒပြပွဲကသူတို့အကြမ်းဖက်စစ်ကောင်စီထိန်းချုပ်ထားတဲ့နေမြေမှာဒီစစ်ကောင်စီကလုပ်ခိုင်းတဲ့ဆန္ဒပြပွဲပဲဖြစ်ပါတယ်။ Ubajangle Solushi in the Champe Sikonsi letter ma, Adurogo Taukande, Sandap Yabuega Luebido, Ditacha, O Bidu Boda, Sandap Hoto de, the Sandap Yabuemu, or Lolo Miyababu. O Lolo Shin, no, the Aduro Pika Shimunda, a Pansida with Loma, no, Dagado Shin is a Kaysabe.
Tilly Shalwe Shinid Chinima. Dedanga Rohingya Gauzani Bagale, alone the dicta, kind to a thin lu kaitukaga suare. Inganiga Sanapia Wemadainima, Buddhida Munama, Chase Saitare, Saka Ka Sanga, Sisi, Kokemu, Tana Joga, Tawin Shiduriha, Rohingya Rishide, Niari Gulabi, Piabe Siongere, Lu, Longjoye, Ya, Mima Polure, Lukuye, Hoshani, Rohingya Lungedauga, Vue Gubiovare.
Sigansi, the Anina, Taina, Mashi, Rohingya. ဒီတော့တရှုကိုဒီသူတို့ကအတင်းအရမနေပေါ့နော်ဒီဖူးစီဗီလီအဲ့လိုမျိုးရွာလုံးွှဲ့အဲဆန္ဒတော်တော်ခံတာဆန္ဒပြခံတာရှိတယ်ဥမာအေးမရှိကြောင်းရွာလူအေးကိုမလူလာကြောင်းပြီးတော့ဒီရခိုင်ပြည်မှာတိုက်ပွဲလည်းမလူလာကြောင်းဆိုပြီးတော့လို့မျိုးအဲစစ်တပ်ကအတင်းအရမနေဒီသူတို့ဖြစ်လူငယ်ကလေးပေါ့ပေါ့နော်အဲ့လိုမျိုးသူတို့အဲပြောခဲ့တာဆန္ဒပြခိုင်တာတော့ရှိပါတယ်
Freedom of expression sura Sana for top of things or a long yaki, no? Hello, Akuka, the city car, the Yakaita on a city door, the Rubu, Mono, Sasaya, the tight dine, the Shongera, Tiro, the Rubu, Ruinja, Taranta, Dunsha, Nibong, Chuzania, Takabalon, the Bale. A digger town she did the Nokuka, the two relays, who she. Bono, Duha, Udido, Duha, Gadi, Tayin. ကျွန်တော်ကဟိုစစ်တပ်ကိုကြည့်ကြပေါ့နော်ပြောမယ်ဆိုရင်ရင်ဂျာတွေရဲ့ဖရီးဒမ်အော့ဖ်အက်စ်ပရက်ရှင်းကိုထားပါတော့ရင်ဂျာတွေကိုအဲကျူပေါက်ခဲ့တဲ့လူ့ခွင့်ရှုဖို့မှုတွေကိုထောက်ပေါ်ပြသခဲ့တဲ့သူတို့ကတော့မှာဖန်စစ်အရေးယူခဲ့တဲ့စစ်တပ်ကအခုရင်ဂျာကိုဆန္ဒတော်ပုံကြီးတွေဆိုတာကဘာမှမရှင်းတာပေါ့နော်အဲ့တော့စေစုံးနေများစွာဟိုဘာလို့ဒီဖက်ပင်
ยากเลยสุราก็ดิซิเตดิดิตรุก็ทีอารามาเนี่ยเตลุมีโลไคลุแล้วลุมีโลซันดาตุสเตราอธิบายไปกูเนาะโอ้ยะไคตัดต่ออีเอทุบเปลี่ยนเจอย่าส่วนดิสึกกอกซีเชดสแคมมาโหสึกวะส่งนี่วะทาได้โรฮิงญารีกาดูตะเน็ดแดนญารีเนี่ยตีซ้องญารีช่วยญาได้ปอนเนาะอะห่านี่อ่ะบะโนอติปุ่นနိုင်มั้ยชิอ๋อระคันตัดต่อเยดิตรุเยสเตทเมนต์ปอนเนาะตรุเยจองยาเช็ดมาช่วยญาดาดิรินดาตะชู
เรื่องยาลองตะชู่ก็เนาะปาเกราโหลไปได้ตัวรู้อ่ะก็เอ็งลิสรู้ตรงหาราชื่อเลยเออดิคามายา
我们的哎呀，老队伍接近阿平的，今啊，我们的第一波轮大概的，都是第轮家，分队出来，后头的第四个阶段，第二个嘛呢，第post recruitment local的轮家，分队出来，我们就是说，来看轮家了，我们。哎，你嘛是的，不地道么？喏，土特别哎，不地道毛多不嘛是的，轮行家里啊哦，第一波嘛，都是第波他不露西来先。表面是有好比，general个，我们是这个。
ตัวรู้ตัวเยอะเลยลายเยอะเนี่ยมาเว้ยที่มีหนูดูมีซีอยู่ไปแล้วหนูไม่ล็อกใครนะแม้สมมุติว่าหนูไม่ล็อกเนาะดูมาที่ล้อมมาเลยมาพบที่แต่แม้โรงงานเรียนเนี่ยดูมาหลุมอยู่กูเซ็นด้าเนี่ยเลี้ยวเนาะดูเออโรมาเลยล็อกเกตุลูมาล็อกเกตุลูเออโรมาเลยตุลูกูเยอะเซ็นด้าเลี้ยวตุลูลงมาเราไม่พบหลุมจนเราจิ้วซาร์เลย
မိုင်းအချင်းနိုင်ဆက်သွယ်မိမြတိပြပေးကြပါရှင်။ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီမှာမလ၁၉ရက်နေ့တနေ့ထဲမှာပဲတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတရားကျော်ကိုအစုလိုက်ပြုံလိုက်ဖမ်းမိခဲ့ပါတယ်။မအေးအေးမှာသတင်းပေးပို့ထားပါတယ်ရှင်။ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီခရိုင်အတွင်းက
San Kaburi Yesakan, Nejas out there, yet up where did only got yet up where we are. A two tap where zoo, Nejas out where we are. San Kaburi Kian, Ocho Yeta when she do Yapu Bambi, Tainang and Evo, Cohen Ladurigo, Pansy Boat, Sissy, Kitabi, Pansy Gavare, Bella Sakoyani, Menepangani Sabi. Come on the man, the manning and the net to your man, the say, oh, passing and get the loo. Manette and I say, Lama, eh? Tau Babusa say, game ma. Those at the old Taman, passing and get be. Now, Lu Jay or Dremma, Pong only then, now tell your man, Ave Jogule, Nejas out that digger, passing and get it, so be. Catch an abri, Nejas out yet up with that drink of young Evare. The need of Abe, Yama de Ajo, Pamigate up to Pare. Look the Maya no shadu, Uye Mingaro, Yamari, Sula, if you like. Pansy Muriga, Sitaga, Anna, baby, Simuda, Ubri, Trapide, Chema, Boom Yala, Lule, Yovare.
Panama, Toromaniadi, Lusula, the night, Pansy, Kanade, Chicken, Machido, saying, as a new, the money I'm intending in the Amuni, Randy up among the Lonely Alani, and you get in it, and you get out on me, so the Amuni, Yala, and Langani, Marin, Pansy, Maraga, Kamaru, you are just so miade. Money of my legs, let you kill to Analupa be no by Logan Commander Shabalari, Mangan Matini Norari, the same model who are for Sularari. We got a Vinaria and a very shallow. I was in the area, the Invisible, the Vinaria, Kanan and you, at the Amu Lania, when you are in Kama, at the Rosulu, where the you can only think in chicken, it's like you like Pansy Kana, Kaidima, Pamila, Torema, Pamila, Roma, Pamila, and the Nezagami, you're planning on a chair winning Langanima.
ကဘောတက်တဲ့ချိန်အစုလိုက်ပေါ်လာဒီဖာမီယာကားပေါ်မှာတယောက်နဲ့တဲ့၃၄၀၅၀ကားတစ်စီးပေါ်မှာဖြစ်တိုက်ခြင်းလို့ဆိုဖာမီယာစသည်ဖြစ်တော့အတော်ထဲမှာဒီကားလာဒီမရင်စောင့်လေးကလူကောင်းတရားကြောင့်ဖာမီယာ၅၀ကျော်ဖာမီယာစသည်ပုံစံမျိုးနဲ့ကျွန်တော်တို့အစုလိုက်ပေါ်လာဖာမီယာလို့ရ။တက်တိုက်ချစ်လာတာပဲ။မခင်ကတည်းကပို့ဆိုးလာတာပေါ့။မြန်မာလူငယ်တွေကအခုဆိုရင်စစ်မှုကဥပဒေထွက်လာ
ထိုင်းနိုင်ငံကဟိုပြောလို့ဆိုရင်ကျွန်တော်တို့ဇမပြအေဂျီကထိုင်းနဲ့ဝိဇ္ဇာကဝန်ကိုချိုးသားနေလူတွေရအမှန်ကပြောက်နေတဲ့ဒီပနိုင်ငံမှာထိုင်းနိုင်ငံကလုပ်ချင်တဲ့လုပ်တွေကိုတွားလုပ်ဖို့တင်းတိုးဝိတ်ပြီးတော့လူရဲ့ဝင်နေကြတယ်။အစ်မနေချင်းပြေးပြီးတော့နောက်ဆုံးချိုးလို့အလိန်ခံရတယ်။ကျောက်သွားတဲ့လူတွေအလိန်ခံရတယ်ဆိုရင်လိန်ခံရတယ်ပုံများတယ်။အဲ့တော့ဒီငယ်လေးရဲ့အနာဂတ်တွေကတဖြည်းဖြည်းနဲ့ပျောက်ဆုံးလာတာပဲ
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့ရဲ့တဖက်ခံတက္ကရာဖော်ပြမျိုးနယ်ထဲမှာလဲမလ19ရက်နေ့ကတရားမဝင်မြန်မာ40ဦးကိုကား3စီးနဲ့အတူဖမ်းထားတယ်ဆိုပြီးဖော်ပြရဲစခန်းကသတင်းထုတ်ပြန်ထားပါတယ်အခုဆိုရင်ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာတပတ်အတွင်းလူ900ထက်မနည်းဖမ်းမိနေတယ်လို့လဲအလုံသမားရေးလှုပ်ရှားနေသူတွေကပြောဆိုခဲ့ပါတယ်ရှင
်နိုင်ငံတကာသတင်းဆောင်မတွေကိုတလက်တင်ပြပါမယ်ရှင်နွေဘာလအမေရိကန်သမ္မတရွေးကောက်ပွဲကိုနှောက်ယှက်မဲ့ပြည်ပကသတင်းမှသတင်းထုတ်တွေဖြန့်ဝေတာမျိုးကိုသတိထားချဖို့အမေရိကန်မဲဆန္ဒရှင်တွေကိုလေ့လာသုံးသပ်သူတွေကသတိပေးနေကြပါတယ်။ရွေးကောက်ပွဲအပေါ်ဩစာလွှမ်းမိုးရေးစီမံချက်လို့ခေါ်နေကြတဲ့ချင်းချောက်မှုတွေကိုအမေရိကန်ပြည်သူတွေဘလို့နားလည်ထားတယ်လဲဆိုတာနဲ့ကာကွယ်ဖို့အစိုးရနဲ့ပရဟိတအဖွဲ့တွေကလှုံ့ဆော်နေကြတဲ့အကြောင်း VOA သတင်းထောက်ဗာရိုနီကာဘော်ဒရက်စ်အီဂလီစီယာသတင်းပေးပို့ထားပါတယ်။ကိုသိန်းထိုင်ဦးပြောပြပါမယ်ရှင်။
2024နိုဝင်ဘာရွေးကောက်ပွဲမှာပြည်ပကကြားဝင်ဆွတ်ဖက်နှောက်ရတာမျိုးတွေမဖြစ်အောင်အမေရိကန်ထောက်လှမ်းရေးအရာရှိတွေ24နာရီပတ်လုံးသတိထားလုပ်ကိုင်နေပါတယ်ဒီကြားတွေကပဲနှောက်ရဖို့သတင်းမှသတင်းတုဖြန့်ဝေတာမျိုးတွေစတွေ့နေရပြီလို့လေ့လာသူတွေကပြောပါတယ်ရှောင်းမိုင်းနာထောက်လှမ်းရေးသတင်းချက်လက်ဆိုင်ရာလေ့လာဆန်းစစ်သူတယောက်ပ
ါ So really try to increase polarization
လူတွေကြားသဘောထားကွဲလွဲချက်တွေတိုးလာအောင် American Democracy အဖွဲ့အစည်းတွေပေါ်ယုံကြည်မှုအားနည်းလာအောင်သူတို့လှုပ်ကြမှာပါလူမှုကွန်ရက်တွေမှာရေးသားချက်တွေကဒီမိုကရေစီရဲ့ထိရောက်မှုကိုတကယ်ပဲစိန်ခေါ်မှုတွေရှိလာပါတယ်ဥပမာနိုင်ငံသားတိုင်းပြည်ကလူတွေအနေနဲ့ကိုယ်စားလှယ်လောင်းတယောက်ကပထဝီနိုင်ငံရေးအရသူတို့အတွက်အကျိုးမရှိဘူးဆိုတာမျိုးတွေမြင်လာနိုင်ပါတယ်ဒီလိုကိုယ်စားလှယ်လောင်းတွေအပေါ်အခြေခံအဖြစ်ထိခိုက်အောင်ရည်ရွယ်လှုပ်ကြမှာပါ
အသစ်ပေါ်လာတဲ့ဤပညာတွေကဒီလိုသတင်းမားတွေမဖြန့်ဝေနိုင်အောင်အ мян ဆုံးနဲ့လွယ်လွယ်ကူကူဖယ်ရှားဟန်တားနိုင်တယ်လို့အမေရိကန်ထက်လွတ်တော်ထောက်လှမ်းရေးကော်မတီကဒီမိုကရက်ထက်လွတ်တော်မက်ဝါနာကမကြာသေးခင်ကလွတ်တော်ချမ်းသာပွဲမှာပြောဆိုပါတယ်
We have the whole new advent of artificial intelligence AI ညာရည်တုနည်းပညာနဲ့ကာကွယ်ဖို့စမ်းသပ်တွင်ထားတာတွေအများကြီးရှိပါတယ်။သတင်းမှသတင်းတုတွေကိုဘယ်လိုပိတ်ပင်မလဲ၊လင်းလင်းမြန်းမြန်းဆောင်ရွက်နိုင်တဲ့နည်းပညာတွေပါ။အမေရိကန်ပြည်သူတွေကိုပါတီနေရာစလုံးဘက်ကနေပညာပေးတာဒီပြဿနာကိုမတိကျိုးကျွံပြုတ်မထားဘူးဆိုတာပြနိုင်အောင်လုပ်ပြဖို့တိတ်ကိုအရေးကြီးပါတယ်
။ VOA တွဲဆောင်ပေးမယ့်အမေရိကန်မဲဆန်ဒါရှင်တွေကတော့ဒီလိုသတင်းမှသတင်းတုအန်ဒီအရီကိုတီးပြီးသားဖြစ်တဲ့အကြောင်းပြောဆိုပါတယ်။ဒါပေမဲ့လည်းသူသည်လူမှုကွန်ရက်ဒီမှာဖြန့်ဝေတဲ့လိင်ညာမှုတွေကိုအမှန်အမှားခွဲဟုတ်ခဲ့တယ်ဆိုတာကိုလည်းဝန်ခံပြောဆိုကြပါတယ
် They use AI software in order to actually
သူက AI ဉာဏ်ရည်တုနည်းပညာ software ကိုသုံးပြီးတော့မျက်စိလည်သွားအောင်လူတယောက်အမှန်တကယ်ပြောတာကိုတေချာပေါက်ပြောင်းလဲဖန်တီးနိုင်ပါတယ်
It's very difficult because often times
တခါတလေနားထောင်နေသူကြီးတဲ့သူတွေကဝေဖန်ဆန်းစစ်တဲ့သုံးသပ်သူတွေမဟုတ်တော့သိကိုခတ်ပါတယ်လူမှုကွန်ရက်တွေ့သမျှသူတို့ကြားတာပဲသူတို့ကယုံလိုက်ကြတယ်လေ
ဒီသတင်းမှသတင်းတူအန်ဒီရဲ့ကိုဘလို့ကာဝယ်မလဲဆိုတာနဲ့ပတ်သက်လို့တော့အမြင်သဘောထားတွေခွဲလဲကြပါ
တယ်
ဒီသတင်းအချက်အလက်တွေကိုမှန်မမှန်စုံစမ်းဖော်ထုတ်ဖို့တိကျလွတ်လပ်တဲ့အဖွဲ့တစ်ခုလိုပါတယ်ဒီလိုမှမဟုတ်ရင်အမှန်တကယ်ဖြစ်ပျက်တဲ့သတင်းမှန်တွေပေးနေတယ်ဆိုပြီးဒီလူတွေပလက်ဖောင်းတွေကိုယုံကြည်လို့မရနိုင်ပါဘူ
း Internet မှာတင်ပြတာတွေကိုအကြီးအကျယ်စင်စာဖြတ်တောက်တာမျိုးတွေမလုပ်ဖဲနဲ့ဒီကိစ္စကိုပိတ်ပင်လို့ရမရမသိကြဘူးလို့ကျွန်မထင်ပါတယ်လူတူဦးချင်းစီအပေါ်ပဲဖြစ်ဖြစ်သတင်းအချက်လက်တွေကိုလေ့လာပြီးသားမဲဆန္ဒရှင်ကိုပဲဖြစ်ဖြစ်ပြောင်းလဲအောင်လုပ်လာနိုင်ပါတယ
်သတင်းမှသတင်းတူတွေကိုတိုက်ဖြတ်ဖို့ဆန်းစစ်ဖို့မဲဆန္ဒရှင်တွေကိုယ်တိုင်လှုပ်ဆောင်နိုင်အောင်စွမ်းဆောင်နိုင်အောင်ကြိုးစားအထောက်အမှုတွေကတော့တွေ့နေရပါပြီအမေရိကန်စိုက်ဘာလုံခြုံရေးနဲ့အခြေခံစောင့်ဝင်လုံခြုံရေးအေဂျင်စီကတော့ကောလာဟာလာနဲ့အမှန်ဆိုတဲ့ website တခုထောင်းဖို့ရည်ရွယ်ထားတဲ့အကြောင်း VOA ကိုကြေညာချက်ပေးဖို့ထားပါလေ။အဲ့ဒီ website စာမျက်နှာမှာရွေးကောက်ပွဲနဲ့ပတ်သက်လို့ယုံကြည်စိတ်ချရတဲ့သတင်းတွေကိုရှာဖွေနိုင်ပါလေ။ News Literacy Project ကပရိဒါအဖွဲ့မျိုးတွေကလည်းမှန်ကန်တဲ့အချက်အလက်နဲ့လုံခြုံဖန်တီးတာတွေကိုခွဲခြားနိုင်ဖို့တဲ့ရင်းမြစ်မျိုးစုံနဲ့မဲဆန္ဒရှင်တွေအတွက်စမ်းစစ်နိုင်အောင်ကြိုးစားလှုပ်ဆောင်ပေးနေပါလေ။ပီတာအဒမ်စ်ကအဲ့ဒီစီမံချက်ရဲ့အကြီးအကဲတစ်ယောက
် Number 1 tactic of propagandists and other bad actors
ဝါဒဖြန့်တဲ့သူတခြား online ကနေတရင်မှားတွေအချက်လက်အမှားတွေဖြန့်ဝေတဲ့သူတူးချင်းပဲဖြစ်ဖြစ်တခြားသူတွေပဲဖြစ်ဖြစ်ခမားစိတ်လိုက်မှန်ပါခန်းစားချက်အပြည့်နဲ့တုံ့ပြန်လာအောင်စပြီးတွေးထုတ်ပါလိမ့်မယ်တကယ်ကိုဒေါသဖြစ်တဲ့ကြောက်မိရဲ့ကိစ္စမျိုးတစ်ခုခုတွေ့မြင်နေဆိုရင်ခဏလေးကိုရှိန်တက်ပြီးကိုကိုကိုမေခွန်းထုတ်တာအကောင်းဆုံးလို့ထင်ပါတယ်ဒီကိစ္စကိုယုံကြည်လိုက်တဲ့အထောက်အထားရှိရလားဆိုတာမျိုးပေါ့
ရွှေကောက်ပွဲကိုနောက်ဆက်ဖို့သတင်းတူသတင်းမားတွေဖြန့်ဝေလာနိုင်ခြင်းကိစ္စလွတ်တော်ကိုတင်ပြအစီရင်ခံတဲ့ထိတ်တန့်ရာရှိတွေထဲမှာ FBI ညွှန်ကြားရေးမှူးခရစ်စတိုဖာဝါရီလည်းပါဝင်ပါတယ်။နိုဝင်ဘာရွေးကောက်ပွဲကိုနောက်ဆက်ဖို့ရည်ရွယ်ချက်နဲ့သတင်းမှသတင်းတူဖြန့်နာတွေကိုတားဆီးဖို့ဆိုရင်မှန်မှန်ကန်ကန်ဆုံးဖြတ်တတ်တဲ့ပြည်သူတွေအစိုးရအတွင်းအဖွဲ့အစည်းတွေပုဂ္ဂလိကအဖွဲ့တွေအကြားပူးပေါင်းဆောင်ရွက်ကြဖို့မရှိမဖြစ်ရည်ကြီးတဲ့ဆိုတဲ့အကြောင်းသတိပေးပြောဆိုပါရခင်ဗျာ။
ပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်ကဣသရေလကိုဟာမတ်စ်တို့တိုက်ခိုက်မှုနဲ့ဂါဇာမှာစစ်ပွဲတွေဆက်ကြတဲ့ကဒါနဲ့ဆက်ဆက်ပြီးလက်တုံပြန်တိုက်ခိုက်မှုတွေကြုံရမှာကိုအမေရိကန်မှာရှိတဲ့အာရပ်နယ်ပွားအမေရိကန်တွေနဲ့မွတ်စလင်အတိုင်းဝိုင်းကြားစိုးရိမ်ခြောက်ယွင်းမှုတွေရှိပါတယ်။လွန်ခဲ့တဲ့နှစ်20ကျော်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းဒီအတိုင်းဝိုင်းကြအခုလိုစိုးရိမ်မှုတွေပြန်မြင့်တက်လာတာလို့လည်းပြောကြတဲ့အကြောင်း VOA သတင်းတောက်ဒူရာမာကူရာသတင်းပေးပို့ထားပါတယ်မမသစီအောင်ပြောပြပေးပါမယ်ရှင
်အမေရိကန်နိုင်ငံမှာမနစ်အောက်တိုဘာလတုန်းကအင်္ဂါပါလက်စတိုင်းနယ်ပေါ်အမေရိကန်တူရဲ့အသက်6နှစ်အရွယ်သားငယ်ကိုအင်ရှင်ဖြစ်သူကဓာတ်နဲ့ထိုးခဲ့တဲ့အတွက်ခလီးငယ်သေဆုံးခဲ့ရပါတယ်နွေမာလာတုန်းကလည်းအရက်ယူရာချုံပေါ်ကိုဝစ်ဆင်ထားပြီးအရက်စကားပြောဆိုနေတဲ့ကောလိပ်ကျောင်းသား၃ယောက်တနက်နေ့ပြစ်ခတ်ခံခဲ့ရပါတယ်။ဒီလိုဖြစ်ရတွေ့ကြောင်း Arab American တွေကြားမှာစိုးရိမ်မှုတွေမြင့်တက်နေတာပါ
။ It was very similar to
9/11 တိုက်ခိုက်မှုတုန်းကလိုပါပဲ။အဲလိုစိုးရိမ်စိတ်နဲ့ထိတ်လန့်မှုမျိုးပါပဲ
။အချိန်တိုင်းစိုးရိမ်နေမိပါတယ်။ကျမတို့ကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်မှာတခြားကိစ္စကြောင့်ကျမတို့ကိုအပြစ်တင်ပြောဆိုလာမှမျိုးကိုအမြဲစိုးရိမ်ပါတယ်။
ဒါပေမဲ့လက်တလုံးမှာတော့ Arab နဲ့ Muslim American တွေကို အမုံပွားတိုက်ခိုက်မှုတွေလူသေရှင်ကြားဖြစ်လာအောင်တော့မရှိသေးပါဘူး။ဒါပေမဲ့အောက်တိုဘာ9ရက်နောက်ပိုင်းမုံတိမှုအခြေခံတိုက်ခိုက်မှုဖြစ်စဉ်တချို့ရှိရာကိုတော့ American Islamic ဆက်ဆံရေးကောင်စီနဲ့ကိုယ်ကွယ်ယုံကြည်မှုဘာသာရေးဆိုင်ရာအဖွဲ့တစ်ခုကပြောပါတယ
် conflate Palestinian with terrorists therefore anybody who feels anything
Palestine ဆိုရင်အကြမ်းဖက်လို့ရော်ပြီးတတ်မှတ်လိုက်တာမျိုးပေါ့။ Palestine ဘက်ကထောက်ခံနိုင်အကြမ်းဖက်လို့တတ်မှတ်လို့မရပါဘူး။ကျမတို့ရဲ့တာမန်လူသားဆန်တဲ့စိတ်ခံစားချက်တွေကိုဖော်ထုတ်ခွင့်မရဘဲနဲ့အကြမ်းဖက်အားပေးလို့တတ်မှတ်တာကကျမတို့ကိုနှိမ်ချဆက်ဆံတာလို့ပြောရမှာပဲ
။တချို့ Palestine ຫນွေဘွားတွေဆိုရင်လည်းသူတို့ရိုးရာပွားကိုဝှစ်င်သွားလာဖို့တောင်စဉ်းစားနေရပါတယ
်။ကျွန်တော်မသွားဘူးတဲ့နေရာတွေကိုသွားမယ်ဆိုရင်ပွားတတ်တဲ့သလားစဉ်းစားရပါတယ်။ကားလေးပဲထားခဲ့ရင်ကောင်းမလားဝစ်သွားရမလားဒါမြင်လူတွေကကျွန်တော်ကိုပါလက်စတိုင်းလို့တိသွားမလားမွတ်စလင်လို့တိသွားရောမလားစဉ်းစားရပါလေ
ဒီလိုစိုးရိမ်မှုတွေဟာအမေရိကန်မှာစက်တင်ဘာ7ရက် 9/11 တိုက်ခိုက်မှုကလေးကရှိခဲ့တာပါအခုအောက်တိုဘာ9ရက်နောက်ပိုင်းမှာပြစ်မှတ်ထားတိုက်ခိုက်မှုတွေပိုများလာမလားလို့စိုးရိမ်မှုတွေကတိုးလာပါတယ
် For almost 30 years of my life I wore the headscarf
and ကျမအသက်30အထိခေါင်းစည်းပွားခြုံခဲ့ရတာပါဒါပေမဲ့ပြီးနေနောက်တစ်ခုကိုများသွားရင်ပွားခြုံမှုမရဲတော့ပါဘူးပွားမဝစ်တော့ပဲသွားရပါတယ
်ဒါပြင်အာရဗ်တွေကိုတရိတ်ဆန်တွေနဲ့ခိုင်းနှိုင်းပြောဆိုရေးသားမှုတွေအာရဗ်အမေရိကန်အများစုနေထိုင်တဲ့မီရှိဂန်ပြည်နယ်ဒီယေဘွန်မြို့ကို American Jihad မြို့တော်လို့ခေါ်ဝေါ်သမုတ်တဲသူတွေလည်းရှိပါတယ်
think there's a license
ကျမတို့အာရတ်တွေကိုအတေးဖြက်ရေးသားခွင့် license ရထားတာလားမေးချင်တယ်အာရတ်တွေပေါ်လူမျိုးကြီးခွဲခြားဆက်ဆံတာကိုအဆင်ပြေတယ်လို့ထင်နေကြတာလား
မတ်လ10ရက်နေ့ကရမဒန်ဥပုလ္လအခါသမျှပေးပို့တဲ့တမရဘိုင်ဒန်ရဲ့တဝန်လွှာမှာမွတ်စလင်အမေရိကန်တွေကိုရန်လူမုန်းထားတိုက်ခိုက်မှုတွေပြန်ပြီးတော့ပေါ်ပေါက်လာမှာစိုးရိမ်နေအကြောင်းဖော်ပြခဲ့ပါတယ်အာရဗ်အမေရိကန်တွေနဲ့တခြားလူနည်းစုတွေကိုဘက်လိုက်မှုနဲ့ခွဲခြားဆက်ဆံမှုကင်းအောင်အစိုးရကမူဝါဒချမှတ်လှုပ်ဆောင်သွားမယ်လို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်ရှင
် VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြည့်ကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်အခုဒုတိယပိုင်းမှာတော့ဂျန်စီအက္ခစအစီအစဉ်တို့ကိုမကြခင်မှာနားဆင်ချရဖို့ရှိပါတယ်အခုအရင်ဆုံးတော့အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်ကိုတင်ပြမှာဖြစ်ပါတယ်အဖက်ဖက်မှာထိခိုက်ဆုံးရှုံးမှုတွေရှိလာနေတဲ့စစ်ကောင်စီကြာဆုံးလုံးနေပြီလို့သုံးသက်သူတချို့ကဆိုနေကြသလိုပန်းတိုင်ဝေးသေးတယ်တက်ထောင်ရမယ့်အခြေမရောက်သေးဘူးလို့သတိပေးနေသူတွေလည်းရှိနေပါတယ်ပြည်သူတွေလိုချင်တဲ့တည်ငြိမ်အေးချမ်းမှုရရှိရေးဘလောက်နှီးဆက်လာပါပြီလဲဤခီးနှီးပြီလားဆိုတာကိုဥကြောစံတာကိုမမျှသိအောင်ဆွေးနွေးမေးမြန်းထားတဲ့အေဒီတာနဲ့ဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးပါမယ်ရှင
်မင်္ဂလာပါဥကြောစံတာ
မင်္ဂလာပါ
အခုဒီမြန်မာနိုင်ငံလက်ရှိအခြေအနေတွေပေါ်မှာပြောရမယ်ဆိုရင်စစ်ကောင်စီကြဆုံးမှုတိတ်မဝေးတော့ဘူးဆိုပြီးတော့တချို့ကတော့သုံးသပ်ပါတယ်ဒီပေါ်မှာဘယ်လိုသဘောရပါလဲ
တိတ်မဝေးတော့ဘူးဆိုတာအဓိကအဖြစ်စီရင်အင်အားနိုင်ငံရေးအင်အားနိုင်ငံခြားဆက်ဆံရေးစသဖြင့်အဲ့ဒါတွေကိုကြည့်မယ်ဆိုရင်တော့စစ်ကောင်စီဘက်ကအဖက်ဖက်ကအားနည်းဆိုးလဲတယ်ဆိုတာတွေ့ရပါတယ်အထူးသဖြင့်စီရင်မှာရှုံ့နှိမ့်မှုတွေအများကြီးတွေ့တယ်ဆိုတော့စီရင်ကျွမ်းကျင်သူတွေကစစ်ကောင်စီဟာတာရှိခဏမှမဟုတ်ဘူးလို့ပြောကြတာတွေရှိပါတယ်အာဆိုရဆုံးကစစ်တပ်ရဲ့ညာကျဆင်းနေရာတို့ကြည့်မယ်ဆိုရင်ခေါင်းဆောင်အပေါ်မှာယုံကြည်မှုနဲ့လာတဲ့ဗိုလ်ချုပ်မှုကြီးမောင်လာလွတ်ထွက်ဖို့တောင်းဆိုတဲ့အစံတွေကြားလာရတယ်ဆိုတော့ဒါစစ်ကောင်စီဘက်ကအင်အားအများကြီးဆူယုတ်ကျဆင်းနေတယ်ဆိုတာကိုပြသတာဖြစ်ပါတယ်ဒါကိုအခြေခံပြီးတော့ကျွမ်းကျင်သူတွေကသူတို့ကျဆင်းမဲ့အချိန်မဝေတော့ဘူးလို့ပြောနေကြတာပါဒါပေမဲ့တချို့ကျွမ်းကျင်သူတွေကတော့လည်းပဲပန်းနိုင်မရောက်သေးဘူးတက်ထောင်ရမယ့်အချိန်မဟုတ်သေးဘူးဒါအပိုင်တွက်ဖို့ကတော့ဆိုလုံးသေးရစကောင်စီကြဆုံတော့မယ်လို့အပြက်တော့မပြောနိုင်သေးဘူးဒီကုတ်ခဲတော့လူရလဲဦးမယ်ဆိုပြီးပြောထားတာရှိပါတယ်ဆိုတော့ဒီတိပြတော့မပြောနိုင်ဘူးအင်အားကတော့တော်တော်ရိုင်နေနေပြီလို့ပြောနိုင်မယ်ထင်ပါတယ်အလောက်ကတော့
အခုအခြေအနေမျိုးကဒါစကောင်စီအတွက်ထွက်ပေါက်ပိတ်နေတဲ့သဘောပါလား
အဲ့လို ထပ်ပေါက်မရှိဘူးဘက်ဖက်ကနေပြီးတော့နိုင်ငံရေးစီးရေးတဏ္ဍာရေးဝိုင်းဝန်းပိတ်ဆို့ခံရတဲ့ခါမှာထပ်ပေါက်ကတော့ကျိုးပန်းဆရာမှာပဲဘယ်သူမှအဲ့လိုညင်ပြီးတော့အသေးခံတော့မှမဟုတ်ပါဘူးဒါသဘာဝပါပဲဘယ်အင်အားစုမှပုဂ္ဂိုလ်တူချင်းနဲ့ပဲလူနေမှာပုံစောသူကထပ်ပေါက်ကတော့ဆက်နေရပါပဲထပ်ပေါက်တွေကတော့သူကျိုးစားတော့လဲစီးရေးမှာလဲထပ်ပေါက်ဆရာရှိရဲ့နိုင်ငံရေးအဖြစ်ဒါကစံမဆဆိုင်နီမျိုးစုံနဲ့ထွက်ပေါက်ဆန်ပါဒါမှမဟုတ်ဒီထွက်ပေါက်တွေကတကယ်သူတို့လွယ်လွယ်ကူကူထွက်လာနိုင်ရဲ့ထွက်ပေါက်တွေဟုတ်ရလားဆိုတာကတော့စဉ်းစားစရာပါပဲဒါကတော့
အဲစီရီယာထွက်ပေါက်ကောရှိနိုင်မှာမလား
စီရီယာထွက်ပေါက်ရှိနိုင်လားဆိုတော့အဓိကအဖြစ်သူတို့မှလက်နဲ့အင်အားတော့ရှိသေးတယ်ရုရှားတို့ဘာတို့ကသူတို့လက်နဲ့ပြည်တယ်လေတပ်အင်အားရှိတယ်အမြောက်နဲ့လှမ်းပြနိုင်တဲ့အင်အားတွေရှိတယ်ဒါပေမဲ့လူရသိမ့်မရှိတော့ဘူးစိတ်ဓာတ်ကြဆင်းတဲ့ထွက်ပြေးတဲ့လူတွေရှိတယ်လက်နဲ့ဆွန့်သွားတဲ့လူတွေရှိတယ်ခေါင်းဆောင်မှုအပေါ်မှာလူကြည့်မှုနည်းလာကြတယ်တိုက်လို့စိတ်မရှိတော့ဘူးဆိုဒီဟာတွေကိုဖြစ်တင်းဖို့အတွက်လည်းသူတို့ကဒါလူတိုင်းဆက်ရွယ်ရောက်ပြီးတဲ့လူတိုင်းစိတ်မှုမထမ်းမနေရဥပဒေဆိုတာအတင်းကျလောက်လာရဲဆိုတာတွေ့ရပါတယ်သူတို့ကအင်အားစိတ်လုံနေလို့ပေါ့ဒါပေမဲ့လည်းဒီဟာတကယ်တော့ထျောက်မှုရှိပါမလားဆိုတော့ဘေးကွန်ပြည်ကဖြစ်လာပြန်တယ်သုံးသပ်သူတို့ကဒါကသူတို့လူကျင်တဲ့ဤမှန်ချက်မပေါက်မြောက်ဖဲနဲ့ backfire မလိုလားတဲ့အကျိုးသူတို့ပုံမပြီးတော့ဆန့်ကျင်မှုတွေဒါပုံမများပြလာလိမ့်မယ်ဆိုပြီးတော့တွေ့နေရရလေရှိပါတယ်သူတို့ကတော့သူတို့ကိုထောက်ခံတဲ့ဆန္ဒပြပွဲစစ်မှုမထမ်းမနေရဥပဒေကိုထောက်ခံတဲ့ဆန္ဒပြပွဲတော့ရှိရဆိုပြီးတော့နေရာတစ်ခုတစ်ခုကိုဖော်ပြတာတွေ့ရပါတယ်ဒါပေမဲ့လူများစုကတော့ဘယ်သူမှတအားလက်မခံကြဘူးဒါကိုအခုလုံးတန်ခွဲရှုပ်ထားတဲ့လူတွေပဲဖြစ်ပါတယ်ဆိုတော့ဒါလည်းပဲသူတို့အတွက်စီရေးထွက်ပေါက်ကတော့မဖြစ်နိုင်ပါဘူးစီရေးကဖြင့်ထွက်ပေါက်ပြည်ရဲ့လို့ပြောမှာဖြစ်ပါတယ်ဒါတော့
အဲ့တော့တခုချင်းစီကြည့်မယ်ဆိုရင်ဒီနိုင်ငံရေးအရာဆိုရင်ရေးကောက်ပွဲလုပ်မယ်လို့လေတံပစ်လာပါတယ်ဒါကရောထွက်ပေါက်ဖြစ်လာနိုင်မှာလား
ဒါလည်းထွက်ပေါက်ဆရာတာသိကြတယ်နိုင်ငံရေးထွက်ပေါက်ရေးကောက်ပွဲလုပ်မယ်ဆိုဘယ်လိုအခြေအနေနဲ့လုပ်မှာလဲသူကရေးကောက်ပွဲလုပ်ဖို့တိုင်းပြည်ပုံမှန်ဖြစ်သေးဘူးဆိုပြီးတော့တတိပီတော့6လတွေ့တယ်နောက်တစ်ခါ6လတွေ့ပုံမှန်မကျင်းနေမဖြစ်ဘူးပြောတာအခုပုံမှန်ကျင်းနေဖြစ်လာလို့လားသူတို့စပြောတဲ့ချိန်နဲ့ဆိုင်ဘူးပူလို့လာဆွေယူသွားခဲ့တယ်ဟိုရခိုင်ဘယ်လိုလုပ်ရကောက်ဘယ်လိုမှာဘူးပြင်းပြင်းထန်ထန်တိုက်ပွဲဖြစ်နေလို့နေလုံးတော့မရဘူးထွန်းရီလကောင်ပဲကရကရင်နီဆိုရင်လည်းပဲအလားတူပဲကချင်းကလည်းပြောရကောက်ပွဲမဝင်ရမ်းနေဆိုပြီးတလောလုံးကပဲမနေ့ကတင်ညာရဲထုတ်တာတွေ့ရကချင်း KIA ကထုတ်တာတွေ့ရအဲ့လိုပဲကရင်နီပြင်းနေမှလည်းကရင်ပြင်းနေမှလည်းအဲ့လိုဖြစ်နေရတကမှအဲ့လိုဖြစ်နေတဲ့အချိန်မှာဘယ်လိုလုပ်ရကောက်ပွဲသွားလုံးမှလဲဆိုတော့ရကောက်ပွဲလောက်တိုင်းလည်းပဲအဲ့ credibility လူများလက်ခံနိုင်တဲ့ရကောက်ပွဲဖြစ်ရလားဆိုတာစဉ်းစားဖို့လိုပါတယ်စစ်ကောင်စီဘက်ကတော့ရကောက်ပွဲဥပဒေကိုစက်မှတ်ထားတဲ့စည်းကမ်းချက်တွေကို support ပေးတာရှိတယ်ဒါနိုင်ငံရေးပါတီတချို့နဲ့ခေါ်တွေ့တယ်အဲ့ခေါ်တွေ့ပြီးတော့ဒါရွေးကောက်ပွဲလို့ဆိုတော့လေစံတော့ပြစ်လာတယ်ဘယ်အချိန်ဘယ်နေရာဆိုတော့မပြောသေးဘူး။နောက်ဒီလိုအခြေအနေဖြစ်နေတဲ့အခါမျိုးမှာရွေးကောက်ပွဲလုံလာခြင်းအပြင်ရွေးကောက်ပွဲမှာဖြစ်လာမဲ့အကြမ်းဖက်ဆူမှုတွေပိုပြီးဆိုးဝါးလာတင်ပါလေ။ရွေးကောက်ပွဲမှာတချို့မြန်မာနိုင်ငံရဲ့တည်ငြိမ်တဲ့နိုင်ငံတွေမှာတော့ကြည့်ပါအင်းကြီးနိုင်ငံတွေမှာဘင်္ဂလားဒေ့ရှ်ဘာမှရွေးကောက်ပွဲဖြစ်တော့ဘလို့ပဋိပက္ခဖြစ်ရလဲဆိုတာအဲ့ဒါမျိုးတွေမကြခဏဖြစ်ရလဲဆိုတော့အခုမြန်မာနိုင်ငံလိုအခြေအနေမျိုးမှာရွေးကောက်ပွဲလို့ရင်ကတော့ရွေးကောက်ပွဲဟာစူပူအုံကြွားမှုကိုပို့ပြီးတော့ဆွပ်ပေးတဲ့ရွေးကောက်ပွဲမျိုးသာဖြစ်နိုင်မယ်ထွက်ပေါက်တော့မဖြစ်လာနိုင်ဘူးလို့ခန့်မှန်းရပါတယ်မြတ်စွာဘုရား
တန်တမန်ဆက်ဆံရေးအနေနဲ့ပြောမယ်ဆိုရင်လာဝအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့အချိန်မှာသူကစစ်ကောင်စီအတွက်တစုံတရာထွက်ပေါက်ရဖို့အတွက်စစ်ကောင်စီအတွက်တစုံတရာအသက်ရှူပေါက်ရဖို့အတွက်လှုပ်လာနိုင်ပါလား
အခုကတော့လာအိုအစကြဥစားဖြစ်တဲ့အချိန်မှာစစ်ကောင်စီကဒီနိုင်ငံရေးဟုစလေမဟုတ်တဲ့အရာရှိကြီးတယောက်ကိုသူတို့စီမံအစည်းအဝေးတက်ဖို့ဆီလွှတ်ခဲ့တာရှိပါတယ်ဒီဟာကိုအစတုန်းကစစ်ကောင်စီကတင်းခံထားခဲ့တာအာဆီယံကမင်းတို့ဟာအာဆီယံငါးချက်ကိုမလိုက်နိုင်တဲ့အတွက်ကြောင့်အာဆီယံကိုမင်းတို့ရဲ့နိုင်ငံရေးကိုယ်စားလက်မခံဘူးနိုင်ငံရေးကိုယ်စားမဟုတ်တဲ့အဆင့်အပိုင်းကတော့လက်ခံမယ်ဆိုတော့ပြောခဲ့တယ်အင်ဒိုနီးရှားမှာအစည်းအဝေးကျင်းပစဉ်ကတော့အဲ့ဟာကိုမြန်မာနိုင်ငံစစ်ကောင်စီကတော့လက်မခံခဲ့ဘူးလက်မခံခဲ့လို့ကမ်ဘောဒီးယားနိုင်ငံရဲ့ခေါင်းဆောင်ဟွန်ဆန်းကဗိုလ်ချုပ်မှုကြီးမြောင်းလှိုင်းစီကိုစာရေးခဲ့တယ်လို့ကျွန်တော်တွေ့ရပါတယ်အဲ့စာထဲမှာဘယ်လိုရထားလဲဆိုရင်သူကဒီအာဆီယံကပေးထားတဲ့နေရာကိုခင်ဗျားတို့စစ်ကောင်စီကယူရင်ယူမယူရင်ဒီနေရာကို NUG ကိုပေးရလိမ့်မယ်ဆိုပြီးတော့ရေးခဲ့တယ်လို့အဲ့ဒီမှာ Bangkok Post သတင်းစာထဲမှာအဲ့မြန်မာအရေးကြွန့်ကျင်တဲ့ကာဝီဆိုရယ် အဲ့ဟိုဘုဂျုံကြီးမှလည်းသိစိတ်ဆိုးတယ်စိတ်ဆိုးပြီးတော့ဦးဇလည်းမလွတ်တော့ဘူးဆိုပြီးနေခဲ့တယ်လို့ပြောပါတယ်အိမ်မှာဆိုတော့အဲ့လိုတင်းနေခဲ့ပေမဲ့အခုကျတော့လာအိုအလှည့်ကျလာတော့လာအိုကိုသူကအဲ့ဒီခါကိုပြန်ပြီးတော့လိုက်လျော့ပြီးပြန်လွတ်တယ်ဆိုတော့သူကထပောက်ရလို့ရညာသူတို့တွက်တယ်လို့ပြောလို့ရပါတယ်ဒါပေမဲ့လာအိုကိုဇလည်းဖြစ်တဲ့နိုင်ငံရေးဝန်ကြီးကမြန်မာနိုင်ငံသွားပြီးတော့ဘုံဂျုံကြီးမြန်မာနဲ့တွေ့ရခါမှာသူတို့ဆွေးနေတယ်နိုင်ငံလုံးကဘာအသေးစိတ်ဆွေးနေစာမထုတ်ပြန်ဘူးသူတို့ဆွေးနေပြီးမှကြခင်မှာထိုင်းနိုင်ငံသားရေးဝန်ကြီးကလည်းပဲလောက်တယ်ဒီဟာထိုင်းဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးကလည်းပဲအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့တွေ့တယ်ဆိုပြီးတော့မြန်မာနိုင်ငံကိစ္စကိုလုပ်မယ်သူတို့ကတော့ပွင့်ပွင့်လင်းလင်းပဲသူတို့က transparent ဖြစ်ပြီးတော့နှစ်ဖက်လုံးပါဝင်တဲ့ support တူညီမှုစာနာမှုအထောက်ပံ့ရရှိရေးအတွက်ငါတို့ဝိုင်းလို့ရအောင်ဆိုလို့သူကပြောတယ်။အာဆီယံကိုလည်းပဲပြောတယ်။အဲ့လိုတရုတ်ကိုလည်းပြောတယ်သူက။အဲ့လိုလှုပ်တဲ့နေရာမှာတော့ပုံမှန်လေးလှုပ်မယ်။ဒီလိုလှုပ်ချင်းဒီမြန်မာပဋိပက္ခကိုညှင်းညမ်းစွာဖြေရှင်းနိုင်ရေးအတွက်ဥတီဖို့ကြိုးရတယ်ဆိုပြီးထိုင်းကတော့ပုံမှန်လေးလည်းပြောတယ်။ဆိုတော့ကျွန်တော်တခုသံတရားဖြစ်ပြီးစဉ်းစားမိတာကလာအိုစကသွားတွေ့တယ်ဘာမှမပြောဘူးမကြခင်မှာပဲထိုင်းကအမေရိကန်နိုင်ငံရဲ့ဝင်ရင်တွေ့ဆိုတော့သူတို့ဟာလာအိုစကိုယ်လုံးဖွဲ့ထားရမှာကိုများမယုံလေသလားလာအိုစတောင်မှာတရုတ်ကဒင်းညိရောသူကအဲ့ဆိုတဲ့လိုဖြစ်သွားမှာကိုစိုးလို့လည်းပဲအမေရိကန်သွားပြီးလက်တွေ့တာလည်းဖြစ်နေတယ်ဟာဟိုဘက်တရုတ်သဘောနဲ့ဆုံဖြတ်တာလည်းဖြစ်ကုန်မယ်မင်းတို့လည်းလောက်ပါဆွေးတော့ပြောတယ်လို့ဖြစ်နေလို့ထင်ပါတယ်ဆိုတော့အဲ့ဒီဟာမှာမြန်မာနိုင်ငံအတွက်ဘလို့ထွက်ပေါက်ရမလဲတော့မသိဘူးဟိုဘက်တစ်ခုကတော့နိုင်ငံဆင်ထိုးနေရတယ်လို့ယူဆပါတယ်ဆိုတော့မပြောတတ်ဘူးအဲ့ဒီလာအိုစတို့လောက်တဲ့ဟာဘယ်လိုပဲဖြစ်ဖြစ်နောက်ကထိုင်းကလောက်လာမဲ့ကိစ္စကိုလက်ခံတယ်နှစ်ဖက်လုံးကလက်ခံကြရတဲ့ဆွေတော့တမျိုးတမျိုးထပ်ပေါက်ရနိုင်ပါတယ်အခုအထိကတော့အန်ယူဂျီဘက်ကလည်းပဲအာဆီယံကိုလုံးဝလက်မခံတဲ့သဘောပြောထားတာတွေ့ရပါတယ
်ဟုတ်ပါတယ်မြန်မာရေးကဒီနိုင်ငံတကာကလည်းဝိုင်းပြီးတော့စူးစမ်းနေကြတာပါအဲ့တော့ဒီခရီးနီးပြီလားလို့မေးရမယ်ဆိုရင်ဦးကျော်စံတာရဲ့အဖြေကိုသိပါရစေ
ဒီခရီးဆိုတာအမြန်မာပြည်သူတွေရဲ့ခရီးပန်းနိုင်ကတော့တကယ်တော့Federal Democracy ပြည်ထောင်စုထူထောင်ရေးဖြစ်ပါတယ်ဒီ Federal Democracy တိဆောက်ရေးခီးလမ်းမှာအဓိကပိတ်ဆို့ထားတဲ့ဥဒ္ဒိုင်းကြီးကတော့ဆေးရနာရှင်စနစ်ဖြစ်ပါတယ်ဆိုတော့ဒီဆေးရနာရှင်စနစ်ဆိုတဲ့ဥဒ္ဒိုင်းကြီးကိုဖြိုချရမယ်ဆိုတော့အခုကျတော့စစ်တပ်ကခဏခဏဖြစ်နေပြီဆိုတော့စစ်တပ်ရိုင်းနေနေပြီပေါ့လေအဲ့လိုပြောလို့ရတယ်ဆိုတော့စစ်ကောင်းဆောင်နေရာမှာနောက်တယောက်ကအစားထိုးလိုက်ရင်တော့စစ်အနာရှင်စနစ်ဆိုတာစနစ်ကြီးပြတ်သွားမလားမေးရရှိရယ်စနစ်တစ်ခုလုံးပြတ်ဖို့ကတော့နည်းနည်းလုံရလင်းမဲ့ထင်ပါတယ်နောက်တစ်ခုကတော့ဒီတတိုင်းကြီးပြတ်သွားပြီးဆိုတော့နောက်တစ်ခါတတိုင်းမဟုတ်တဲ့ခလုတ်ကစင်းတွေ Stumbling Blocks တွေရှိသေးတယ်ဥပမာအဖြစ် Federal Democracy ပြည်ထောင်စုထူထောင်ရေးဆိုတာ Federal နဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေဘက်ကအလုံးလောက်သဘောတူညီရပါလားဒီညမှာစစ်ကောင်စီကတစ်ခုပဲစိုးရင်ကောင်းတာသူတို့ trap out အနေနဲ့ထည့်ပြောရမယ်ဆိုရင်သူကလူမျိုးရေးအဖြစ်ရန်တိုက်ပြေးလိမ့်မလားအဲ့အသံတွေကြားနေရတယ်လေဟာဟိုမှာ navy လို့မြန်မာရေတပ်ကိုအေးအပြစ်ခိုင်းလို့နင်းမြုပ်သွားပြီးထွက်လာတဲ့လူကိုဘလို့ supply တဲ့ဘာညာတကယ်တော့ဟိုဘက်ကပြန်ပြီးပုံတွေတက်လာဘူးတွေးမှာပေါ့ညစဉ်တွေးရတာမဖြစ်ဘူးသူတို့ကယ်ဆယ်နေရတာမဆက်ပါဘူးသူတို့အစကတည်းကလည်းအေးကစစ်သုံးပန်းနဲ့ဖမ်းမိတော့မှသူတို့ကောင်းအောင်ပြုစုထားပြီးတော့စစ်သုံးပန်းအလဲလဲလောက်အောင်လို့ပြောခဲ့တာထွန်းနီကောင်ပဲไรกอมาซื้อแล้วไหนขั้นละเยบอร์ดิโกบลูปิ๊ซุเลยสรว่ามีในไอ้ต่ายมาเว้ยสรดาเป้ตะเพ็ดก็รอดาหลุมยี้ปฏิบัติขะฤผิดออนพันธิบิ๊อทริปออกชานี่เลยดล่ะสรแล้วสันเตียผิดเสียว่าญมาสิดะหาไอ้หลุปฏิบัติอจีนแจมาปฏิบัติพันธิปิ๊ดอทริปเลยสรสินลาชื่อเก็บว่าได้โหรุงอ่ะสันเปตนาผิดลาโรงอ่ะเตยบมาอดีกยงโหตรพันธิขะราชื่อเตคะเมธิลามาตีမုစလင်ပူရဝါဒပဋိပက္ခတွေဖန်တီးကြတာအဲ့လိုမျိုးမျိုးလုပ်တတ်ပါတယ်ဆိုတော့ဒီဟာကိုတော့သတိထားစောင့်ကြည့်ရမှာပေါ့လေဒါပေမဲ့အဲ့ဒီအခက်အခဲတွေလည်းကြော်လွှားနိုင်တယ်ဆိုရင်တော့ညစဉ်မြည်တဲ့ဒီခီးဟာဒီခီးကသိမ့်မဝေးတော့ဘူးပေါ့တစင်ပြီးတစင်ကြော်ဒါပေမဲ့ခလုတ်ကစင်းတွေကတော့အများကြီးဖျက်အောင်မှာဖြစ်ပါတယ်ဆေးရနာရှင်စနစ်တတိုင်းကြီးကိုလည်းပဲအပြီးပြတ်ဆေးဆင်းလင်းဖယ်ရှားနိုင်မှသာလေတဖြည်းဖြည်းဆေးကိုတူလာမှာဖြစ်တယ်လို့ပဲပြောမှာဖြစ်ပါတယ်
နောက်တစ်ခုမေးချင်တာရှိပါတယ်ဟိုကျမတို့ဒီဆွေးနွေးခန်းပေါ့နော်အပတ်စဉ်တင်ဆက်နေတဲ့ဆွေးနွေးခန်းမှာဦးကျော်ဇန်တာရဲ့ဆွေးနွေးသုံးသပ်ချက်တွေကိုနှစ်သက်တဲ့သူတွေရှိသလိုမကောင်းမြင်တတ်လွန်းနေဆိုပြီးတော့ဝေဖန်တဲ့သူတွေကွန်မန့်မှာလာရေးတဲ့သူတွေလည်းတွေ့ပါတယ်ဒီပုံမှာဦးကျော်ဇန်တာအနေနဲ့ဘာပြောချင်ပါလဲ
အာတကယ်တော့ကျွန်တော်တို့ကသတင်းသမားတွေပါကျွန်တော်တို့ကအမှန်ကိုအချက်လက်ကိုအခြေခံပြီးတော့ဒါ facts based analyze လုပ်ရတာဖြစ်ပါတယ်အချက်လက်ကိုအခြေခံပြီးတော့သုံးသပ်ခြင်းသာဖြစ်ပါတယ်ကျွန်တော်ဘာမှပူပြီးတော့ဟိုဘက်ဒီဘက်ရင်းပြီးမပြောပါဘူးကျွန်တော်စိတ်ထဲမှာဘယ်လိုပဲရှိနေရှိနေကျွန်တော်ဟာဒီ view ဟိုအစီအမြင်ကိုအဆုံးပြုပြီးတော့ကျွန်တော်ဆန္ဒတိုင်းပြောလို့လည်းမရပါဘူးကျွန်တော်ဟာအခြေအနေမှန်ကိုအမှန်တိုင်းကျွန်တော်သုံးသပ်ပြီးတော့ကျွန်တော်ပြောမိတာသာဖြစ်ပါတယ်ဆိုတော့ကျွန်တော်ကိုမကောင်းမြင်တဲ့လွန်းနယ်လို့ဝေဖန်ပြစ်တင်သူတွေရှိရင်လည်းသူတို့လည်းပဲလွတ်လပ်စွာတင်နိုင်ပါတယ်ဒါကျွန်တော်ကဒီမိုကရေစီကိုလက်ခံတဲ့မီဒီယာဖြစ်ပါတယ်လွတ်လပ်လပ်ဝေဖန်နိုင်ပါတယ်အပြစ်တင်တာရှိတယ်တချို့ဆဲဆိုကြတာတော့ရှိတယ်ပြောရပါသေးတယ်ဒါလည်းပဲကျွန်တော်တင်းတင်းခံမှဖြစ်ပါတယ်လို့ပဲပြောပြရစီဖြစ်စ
ီဟုတ်ကဲ့ပါအခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံသားရှင
်ဟုတ်ကဲ့ဆက်လက်ဆွေးနွေးကြပါမယ်
ခုတော့ကြံစီအစီအစဉ်လှည့်ပါရှင်ဒီသတင်းပတ်မှာတော့ရှမ်းပြည်မြောက်ပိုင်းလက်နက်ကိုင်ပြိပခရိချာသတင်းယူနေတဲ့လူငယ်သတင်းတောင်နဲ့မိတ်ဆက်ပေးလိုပါတယ်ရှမ်းမြောက်မှာဖြစ်ခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးမှာမြန်မာနိုင်ငံနဲ့ကမ္ဘာကိုတိကျတဲ့သတင်းတွေတင်ဆက်ပေးနိုင်ဖို့လူငယ်သတင်းထောက်တွေအသက်အန္တရာယ်ချကသတင်းတွေရယူပေးခဲ့ချပါတယ်စစ်ရေးပြိပခချာအတွေ့အကြုံကတန်ဖိုးရှိလာသလိုအခက်အခဲတွေလည်းအများကြီးရင်ဆိုင်ခဲ့ရတာပါဂျန်စီပြိသက်တဲ့အတွက်မက်ခင်လေးကဆက်သွယ်စကားပြောထားပါတယ်ရှင
် Hey ဂျန်စီတို့တဲ့ချင်ရောက်ပြန်ပြီနော်ဒီတစ်ပတ်တော့စစ်ပွဲတွေကြားထဲမှာစွန့်စွန့်စားစားသတင်းယူနေတဲ့လူငယ်တိုင်းသားသတင်းတောက်တယောက်အကြောင်းပြောပြပေးခြင်းပါတယ်သူကဘာလို့လဲဆိုတော့
ကျွန်တော်ကဒီဒီမိုင်းနိုင်မှာလက်ရှိလောလောဆယ်ဒီရွှေဖြူမီသတင်းအေဂျင်စီမှာကျွန်တော်ဒီသတင်းဒေတာတယောက်အနေနဲ့ကျွန်တော်တာဝန်ပြီးတော့ဟိုအလောလောလောက်ကိုင်းနေပါတယ
် conflict data ဖြစ်တဲ့ရှမ်းပြည်နယ်မှာသတင်းတောက်အလုပ်ကိုမှရွေးချယ်ခဲ့တဲ့သူဝေဖန်မှုတွေဘယ်လိုရှိခဲ့လဲ
ဒေတာစုပါဝင်ချိန်မှာဆိုရင်လည်းကျွန်တော်တို့ဟိုအနိုင်ရင်မဲ့ဟိုမင်းလောက်နေတဲ့လောက်ကိုဟိုဒါကတော်တော်လေးအနေရများရယ်နော်တတိထဆင်ကျင်သွားလာမင်းတို့ဒါမျိုးလုပ်တယ်ကဟိုပတ်ဆိုင်အရှင်းပြအဲ့တော့လည်းကျွန်တော်တို့က volunteer လို့ပုံစံမျိုးဖြစ်နေအောင်ဟိုပတ်ဆိုင်လည်းမရနိုင်ဘူးဆိုတော့ခါသူများလည်းတရုတ်ပြည်သွားတယ်ကျွန်တော်တို့ကသူများတွေကပြန်လာပြီဆိုရင်ပတ်ဆိုင်အဲတချို့ကအိတ်လိုက်ပိုက်လာတယ်ကျွန်တော်တို့ကြတော့ထမင်းအောင်မှာနှမ်းမအောင်စားနေရတဲ့အခြေအနေမျိုးပေါ့နော်အဲ့တော့ကလို့ဆိုရင်လည်းပြောတာမျိုးရှိရပါတော့နော်ရှိတယ်မြင့်တရားဒီလောက်ကိုဆက်မလုပ်ပဲအနေရပုံများလေးတွေမြင့်အတွက်ကလည်းတက်လန်းကဘွားတက်လန်းကဒါမျိုးဒါမျိုးရှိတယ်ဆိုတာမျိုးပေါ့နော်အဲ့တော့ကဆိုရင်တော့တော်တော်လေးတော့ဝေဖန်ခံရတယ်ပေါ့နော်ဝေဖန်ခံရဆိုတော့များဟိုကိုတက်ကိုသူတို့ကလည်းကောင်းစေချင်တဲ့တဘောနဲ့သူတို့ကအကြံပြုတာပေါ့နော
်စစ်ပွဲတွေကြားထဲမှာတရင်ယူနေတယ်ဆိုတော့ဘလို့အခက်ခဲမျိုးတွေရောသူကြုံခဲ့ရလဲ
ညအရင်ကတည်းကကျွန်တော်ဒီတိုက်ပွဲကြားထဲမှာကျွန်တော်သတင်းတွေလိုက်ပြီးတော့ယူခဲ့ဘူးပဲပေါ့နော်ဒါပေမဲ့ဒီနောက်ပိုင်းမှာတစ်တုံညာနှစ်ခွန်ဆစ်စင်ရဲ့တော်တွင်ကတော့တော်တော်လေးဟိုဒါအရင်တိုက်ပွဲနဲ့မတူဘူးပို့ပြီးတော့ပြင်းထန်လာတာရှိရပေါ့ပြဿနာကဘာလဲဆိုဖုန်းလိုင်းတွေလည်းမရကြဘူးဖုန်းလိုင်းမြေပြင်ချင်းတွေတိနိုင်ဖို့ဆိုတော့ကိုကိုရန်ကမြေပြင်ကိုသွားနိုင်မှာပဲပို့ပြီးတော့တိနိုင်လာမှာပေါ့နော်ဒီဒေတာမှာကျွန်တော်ရှိရတာနဲ့ဒီသတင်းတွေကအပြင်ကိုမရောက်နိုင်ဘူးဆိုရင်ကျွန်တော်တာဝန်မကျေရကြပါမယ်နော်ခက်ခဲရတော့ဘာခက်ခဲဆိုအဓိကတော့လုံခြုံရေးပါပဲလုံခြုံရေးပြဿနာကအရင်တော့တိုက်ပွဲဆိုရင်တော့ရှေ့တန်းနောက်တန်းအဲ့လိုမျိုးရှိကြရပေါ့နော်ဒီတိုက်ပွဲတွေကဘာဘလို့တိုက်ပွဲဖြစ်သွားလဲဆိုတော့လေချောင်းတိုက်ခတ်မှုတိုက်ပွဲမှာဒီဘက်ကလည်းဒရုန်းတွေတုံးပြီးတော့တိုက်တယ်ဟိုဘက်ကလည်းလေချောင်းတိုက်ခတ်မှုဘယ်နေရာမှာဘာချမလဲဆိုတော့ကျွန်တော်တို့ဘယ်နေရာနေနေအသက်လုံခြုံမှုမခံချက်မရှိဘူးပေါ့နော်ဒါပေမဲ့တန်းတန်းတလောက်တော့ကျွန်တော်တို့သွားတော်တော်လာလုပ်နေရတဲ့အခြေအနေမျိုးအဲ့တော့ဆိုရင်လည်းကိုယ်တိုင်ကလည်းဖုန်းလိုင်းတွေလည်းအင်တာနက်လိုင်းတွေလည်းလုံးဝမရနိုင်ဘူးဆိုတော့ကိုယ့်ရဲ့အခြေအနေကိုလည်းဒီရုံးမွာကျွန်တော်ကအသက်နေပေးခဲ့မှာတဲ့ပပညာညာပေါ့နော်ကျွန်တော်တို့ကကိုယ်တိုင်ကလည်းပြန်ပြီးရီပို့မတင်နိုင်တဲ့အခြေအနေမျိုးကိုကျွန်တော်တို့ဟိုကြုံတွေ့ခဲ့ရပေါ့နော်အဓိကပြဿနာကတော့အဲ့ဒါပါပဲကျန်တဲ့ဟာတော့ကိုယ်တိုင်ကပြဿနာလို့မမြင်တော့ဘူးပေါ့နော်အငြင်းနဲ့ကျွန်တော်တို့ဟိုစားစရာတောက်ရေးစားရေးတောက်ရေးရတော့အငြင်းနဲ့ဒါတိုက်ပွဲကြားထဲမှာသွားတယ်ဆိုတော့ဟိုဒါတော့ငက်တဲ့ချိန်ငက်တဲ့လေအိတ်ဓာရဲ့လမ်းမေးမှာအိတ်ခဲရတာတို့ဟိုဘာလို့ဒီမြောင်းပေးမှာအိတ်ခဲရတာမျိုးရှိရပေါ့နော်အဲ့ဒါတွေကအခက်ခဲတော့မဟုတ်တော့ဘူးပေါ့နော်ကျွန်တော်တို့ဘက်ကတော့
ဘလောက်ထိအသက်အန္တရာယ်နဲ့နီးကပ်ခဲ့ရလဲဆိုတာကိုလေသူကအခုလိုပဲပြောပြထားတယ်
တိုင်းအောင်ဒေတာပေါ့နော်ဒီမန်3မြို့တိုက်ပွဲမှာကျွန်တော်ဟိုအဲ့မှာစပြီးတော့ဟိုဖြစ်ခဲ့ရပေါ့နော်အဲ့ဒီတိမ့်တဲ့စခန်းကုန်းကနေပြီးတော့ကျွန်တော်တို့အမှန်3မြို့ရှုခင်းနေကြည့်ရတယ်ပျက်စီးတဲ့အိမ်တွေမှာလည်းနေရဆိုတော့စခန်းတိမ့်ပြီးတော့ကျွန်တော်တို့ကလည်းအော်အဲ့စခန်းကုန်းကျွန်တော်တို့လိုက်တက်လို့ရလားဒီဘက်ဖွဲ့စီကျွန်တော်မေးအလိုက်တက်လို့ရတယ်ကိစ္စမရှိဘူးဆိုတော့အဲ့ဆိုရင်ကားနဲ့သွားမယ်ကားနဲ့သွားတဲ့ချိန်မှာကွန်ကရစ်လမ်းမှာတော့မိုင်းနဲ့ဘောင်းဆောင်ထောင်ထားတာကျွန်တော်တို့ကတက်သွားတာကျွန်တော်ရှေ့မှာလည်းကားနှစ်စီးကတက်သွားတယ်ဒါပေမဲ့သူတို့မနင်းမိဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့နောက်ကပြန်တက်တယ်နောက်ကပြန်တက်တဲ့ချိန်မှာအဲ့မှာတလုံးနင်းမိရပါနင်းမိတဲ့ဟာတသေးလေးပေါ့နော်တသေးလေးနင်းမိတယ်တသေးလေးနင်းမိအဲ့ချိန်မှာလည်းလေရင်ကဝဲနေတာပေါ့မှာအဲ့ဝိုင်းထွက်လေရင်ဝဲပြီးတော့ဘုံနေကျဲနေတာပောက်ကွဲဖြစ်တော့ကျွန်တော်တို့ထင်တာအော်ရေဒါဟွာပေါ့နော်ဒါလောလောဒါလေပြစ်တာပဲကျွန်တော်တို့မြန်မြန်ကားမောင်းမှရမယ်ဆိုပြီးတော့ကျွန်တော်တို့ကကားကိုချက်ချင်းမမောင်းသေးပဲနဲ့မောင်းလို့မရတော့ဘူးဘေးကနည်းနည်းဟွာဖြစ်နေအဲ့ဒါကျွန်တော်တို့ကအေးဒီကားပါလေးပြန်ယူပြီးဟိုမှာမြောင်းထဲမှာပြန်တော့ပုံပြန်တော့ပုံပြီးတော့ပြန်နေတဲ့ချိန်မှာအော်မရဘူးငါတို့ကားလမ်းမပေါ်ပိတ်နေတယ်ကားနည်းနည်းပြန်သွားဆော့အောင်ဆိုကားပြန်ဆော့လာပြန်ဆုတ်လာတဲ့ချိန်မှာအဲမိုင်းကြီးကျွန်တော်တို့ပြန်ထပ်မင်းနေမိတဲ့ချိန်မှာကားကလုံးဝဒစားချင်းစီဖြစ်သွားတာဒါပေမဲ့ဒရိုက်ဘာကတော်တော် လေးကန်ကောင်အဲ့တော့ကလည်းကျွန်တော်တို့ကားပေါ်မှာရှိမနေဘူးကျွန်တော်ကားအောက်မှာပဲဆုပ်ဆုပ်ဆုပ်ဆုပ်အဲ့လိုမျိုးပေါ့နော်တကယ်လို့ကားပေါ်မှာစီးခဲ့မယ်ဆိုရင်တော့အကုန်လုံးသေရေပေါ့နော်အဲ့ချိန်မှာဓမီတွေနဲ့ပြန်ထွန့်ကြည့်တဲ့ချိန်မှာပဲလုံးဝတော့မိုင်းတွေမိုင်းခွင်းနဲ့ကျွန်တော်ရောက်နေသွားတဲ့ပုံစံမျိုးဖြစ်တယ်ပေါ့နော်အဲ့ချိန်မှာကျွန်တော်တို့ကဒါမဖြစ်တော့ကျွန်တော်ပြန်မရဆိုပြန်သွားတာပြန်သွားတဲ့ချိန်မှာလည်းကျွန်တော်ဓမီပိုင်ထွန့်မိလို့လားမသိဘူးပေါ့နော်အဲ့ဝိုင်းထွဲနေပြီးကျွန်တော်တို့လေရင်နဲ့ဘုံကျဲတဲ့ချိန်မှာလည်းကျွန်တော်တို့ဟိုနည်းနည်းတော့လှမ်းပေမဲ့လည်းဒါဟိုတော်တော်လေးပြင်းအားကြီးရပေါ့နော်ကျွန်တော်မြေကြီးမှာကျွန်တော်အကုန်လုံးဒီမြေကြီးပိုင်အကုန်လုံးပေသွားတဲ့အချိန်မျိုးလောက်ထိပေါ့နော်အဲ့ဒါတော့အမှန်မှန်ရဆုံးတော့ပြောလို့ရပြီပေါ့နော
်သူ့ရဲ့အနာဂတ်ရည်မှန်းချက်တရားကိုဘာလို့ချင်နိုင်လဲ
ကျွန်တော်ဒရင်မီဒီယာစိတ်ဝင်စားတဲ့ညီငယ်ညီမတွေအများကြီးရှိတယ်ကျွန်တော်အဲ့ဒါကြီးတက်နိုင်တော့ကျွန်တော်လလန်းဆွဲခေါ်ခြင်းနဲ့ခွဲဆွဲခေါ်ပြီးမှပဲဒီကဒရင်ထောက်တွေဥမာအရေးတိတ်ပြည့်ပြီးဟေ့မင်းရေးတိတ်ပြည့်ပြီးဟိုဖြစ်ပြီးဟေ့ဆိုရင်မင်းဘယ်ဒရင်ဌာနသွားဘယ်ဒရင်ဌာနသွားကျွန်တော်တို့အဲ့လိုမျိုးကြီးမွေးထုတ်နိုင်တဲ့အချိန်ထိကျွန်တော်တို့ရည်မှတ်ချက်ရှိရမနော်ကိုကိုရည်မှတ်ချက်ကဘာလဲဆိုတော့အော်အေးငါလည်းနိုင်ငံတကာပတ်ပြီးတော့နိုင်ငံတကာမှာရောဘယ်လိုမျိုးရှိနေလဲဆိုရင်အတွေ့အကြုံမျိုးပေါ့နော်ကိုတရားတန်းနေစင်လဲဆိုတော့လိုက်ပြီးတော့ဒရင်လက်ယူခြင်းနဲ့လိုက်ပြီးတော့လဲပက်ခြင်းတွေပေါ့နော်လိုက်ပြီးတော့အတွေ့အကြုံတွေလည်းဟိုဖြစ်ခြင်းတွေပေါ့နော်အဲ့လိုမျိုးရည်မှတ်ချက်တော့တရားထဲနေနေဆိုရင်တော့အဲ့လိုမျိုးရှိရပေါ့နော်
ကေဂျင်စီတို့ရေစစ်ပွဲတွေကြားထဲမှာအသက်အန္တရာယ်မမှုဘဲနဲ့ဆွတ်ဆွတ်ဆာဆာသတင်းယူခဲ့တဲ့လူငယ်တိုင်းသားသတင်းတောက်တယောက်အကြောင်းကိုကြားခဲ့ကြရတာနော်။နောက်ပတ်တွင်မှလည်းဂျင်စီတွေအတွက်ဂျင်စီရှိနေတာမို့ဆက်ဆက်စောင့်ကြည့်ကြပါနော်။တတ
အခုတော့အကစားအစီအစဉ်ပါရှင်။လူငယ်တွေကမ္ဘာအဆင့်ပြိုင်ပွဲတွေကစားခွင့်မြန်မြန်ရအောင်လုပ်တဲ့အနေနဲ့လူငယ်ကမ္ဘာဖလားဘောလုံးပွဲကိုနှစ်ဆင်ကျင်းပပြီးအသင်းအရေးအတွက်ကိုတိုးချဲ့သွားမယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။ Paris Olympic ပြိုင်ပွဲကာလအတွင်းယူကရိန်းစစ်ပွဲကိုအပြစ်ရဖို့ရုရှားနိုင်ငံကိုတောင်းဆိုသွားမယ်လို့ပြင်သစ်သမ္မတမက်ခရွန်ကပြောပါတယ်။ဒီလိုတပတ်အတွင်းအကစားသတင်းတွေကိုတော့ကိုရန်နိုင်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အသက်18နှစ်အောက်လူငယ်ကမ္ဘာဖလားဘောလုံးပွဲကိုလာမယ့်2025ခုနှစ်ကစပြီးတော့နှစ်စဉ်ကျင်းပသွားမယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကပြောလိုက်ပါတယ်အသက်18နှစ်အောက်လူငယ်ကမ္ဘာဖလားကိုအခုခါမှာနှစ်နှစ်တစ်ကြိမ်ကျင်းပနေတာကနေ2025ကစပြီးတော့နှစ်စဉ်ကျင်းပသွားမှာဖြစ်ပြီးတော့အသင်းရဲ့အတွက်ကိုလည်း48သန်းထိတိုးချဲ့သွားမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌဂျန်နီအင်ဖန်တီနိုကဂျာတာရီနီကပြောလိုက်ပါတယ်
We need to give opportunities as well to these girls and to these boys, opportunities to shine at the highest stage. At the
ကျွန်တော်တို့အနေနဲ့ယောက်ျားလေးနဲ့မိန်းကလေးလူငယ်တွေကိုခွင့်ရေးတွေပေးဖို့လိုပါတယ်။အမြင့်ဆုံးအဆင့်ဖြစ်တဲ့ကမ္ဘာအဆင့်ပြိုင်ပွဲတွေမှာတောက်ပလာနိုင်ဖို့အတွက်အခွင့်အရေးတွေပေးဖို့လိုပါတယ်။အဲ့ဒီအချက်တွေကြောင့်ကျွန်တော်တို့အနေနဲ့အသက်18နှစ်ယောက်မျိုးသားနဲ့မျိုးသမီးလူငယ်ကမ္ဘာဖလားပြိုင်ပွဲတွေမှာအသင်းအကြီးအတွက်ပို့တိုးကိုဆုံးဖြတ်လိုက်တယ်လို့ပြိုင်ပွဲတွေကိုလည်းနှစ်စဉ်ကျင်းပကိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။
ဒီပြိုင်ပွဲကိုတော့ကာတာနိုင်ငံက2025ကနေ2029အထိ၅ကြိမ်ဆက်တိုက်အင်ရှင်ဖြစ်ကျင်းပသွားမှာဖြစ်တယ်လို့လည်း FIFA ကပြောပါတယ်။ဒါပြင်အမျိုးသမီးအသက်18နှစ်အောက်လူငယ်ကမ္ဘာဖလားဘောလုံးပွဲကိုလည်း2025ကနေစပြီးတော့နှစ်စဉ်ကျင်းပသွားမှာဖြစ်ပြီးတော့အသင်းရဲ့အတွက်ကို16သင်းကနေ24သင်းထိတိုးချဲ့သွားမှာဖြစ်တယ်လို့ပြောပါတယ်။2025အသက်18နှစ်အောက်အမျိုးသမီးကမ္ဘာဖလားဘောလုံးပွဲကိုတော့မော်ရိုကိုနိုင်ငံမှာကျင်းပမှာဖြစ်ပြီးတော့2025ကနေ2029ခုနှစ်အထိနာနေစတဲ့ကျင်းပသွားမှာဖြစ်ပါတယ်ကွာစင်ပြိုင်ပွဲတွေကိုအင်ရှင်ဖြစ်လက်ကန်ကျင်းပဖို့ကိစ္စကမလွယ်ကူတာကြောင့်အခြေခံဆောက်အုံခေါင်းတွေရှိဖို့လိုအပ်ပြီးတော့အပြောင်းလဲတွေတိတ်မရှိပဲတည်တည်ငြိမ်ငြိမ်နဲ့ကျင်းပနိုင်အောင်နိုင်ငံတစ်ခုတည်းမှာပဲငားနဲ့စတိုက်ကျင်းပဖို့ဆုံးဖြတ်ခဲ့တာလည်းဖြစ်တယ်လို့ FIFA ကပြောပါတယ်ခင်ဗျာယူရိုပါချန်ပီယံလိဘောလုံးပွဲควอเตอร์ไฟนอลပွဲစဉ်တွေကိုတော့ပြီးခဲ့တဲ့တောက်ချာနေ့ကဆွစ်ဇာလန်နိုင်ငံနီယံမြို့က UEFA ယူရိုပါဘောလုံးဖွဲ့ချုပ်မှာမဲလိုက်ခဲ့ကြပါတယ်ควอเตอร์ไฟนอลမှာတော့လက်ရှိချန်ပီယံမန်စီးတီးကစပိန်ကနာမည်ကြီးရီယယ်မက်ဒရစ်နဲ့တွေ့မှာဖြစ်ပြီးတော့ရီယယ်မက်ဒရစ်ရဲ့မြို့ကန်ပြိုင်ဘက်အတ္လက်တီကိုမက်ဒရစ်ကတော့ဒေါ့မန်နဲ့တွေ့မှာဖြစ်ပါတယ်မက်ဆီရဲ့အသင်းဟောင်းဘာစလိုနာအသင်းကတော့သူ့ရဲ့နောက်ထပ်အသင်းဟောင်းတစ်ခုဖြစ်တဲ့PSG နဲ့တွေ့မှာဖြစ်ပြီးတော့ Premier League မှာဇယားထိတ်ရောက်နေတဲ့ Arsenal ကတော့ Germany ကနာမည်ကြီး Bayern Munich နဲ့ကစားမှာဖြစ်လို့ Spurs တိုက်စင်မှုဟောင်း Harry Kane နဲ့ Arsenal တို့တကြောပြန်တွေ့ကြမှာလည်းဖြစ်ပါတယ်။လက်ရှိ Champion Man City နဲ့ Real Madrid အသင်းတို့ဟာပြီးခဲ့တဲ့နှစ်နှစ်မှာ Semi-final မှာနှစ်ကြိမ်ဆုံးခဲ့ပြီးတော့2022က Real Madrid ကနိုင်ပြီးတော့မနစ်ကတော့ Man City ကနိုင်ခဲ့တာဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်ပဲအဲ့ဒီမှာနိုင်တဲ့နှစ်သင်းလုံး Final မှာနိုင်ပြီးတော့ Champion ဖြစ်ခဲ့ကြတာပါ။Real Madrid အသင်းနဲ့တွေ့မှလည်းပတ်သက်ပြီးတော့ Man City နီးပြ Pep Guardiola ကတော
့ Yeah, we don't have another option. Yeah, it looks like
ကျွန်တော်တို့ကနောက်ထပ်ရွေးချယ်စရာမရှိပါဘူး။
ရီယယ်မက်ဒရစ်နဲ့တုံးနဲ့ဆက်တိုက်တွေ့တာဆိုတော့အစဉ်လာလေးတစ်ခုလိုတော့ဖြစ်လာပါပြီ။သူတို့ကဒီချန်ပီယံလိဂ်ကို14ကြိမ်ပိုဆွဲထားတာဆိုတော့ဒီပြိုင်ပွဲရဲ့ဘယင်မှာဘာပဲဖြစ်ဖြစ်ကြားတဲ့အတိုင်းပေါ့ကျွန်တော်တို့အဲ့ဒီအချိန်မှာအကောင်းဆုံးအနေထားရှိနေဖို့မျှော်လင့်ပြီးမက်ဒရစ်မှာပထမအကြော့ကစားဖို့ကလည်းတည်င်းပတ်အနေငယ်လိုပါသေးတယ်။ကြည့်ပါပေါ့ဗျာ။
အာဇနာနဲ့ဘိုင်မြူနစ်ကတော့2000-2001ဘောလုံးရာသီကစပြီးတော့ချန်ပီယံလိဂ်မှာ6ကြိမ်တွေ့ထားပါတယ်။အဲ့ဒီမှာတော့အုပ်စုမှ2ကြိမ်ရှုံးထွက်အဆင့်မှာ4ကြိမ်တွေ့ခဲ့ပြီးတော့ရှုံးထွက်အဆင့်4ကြိမ်စလုံးမှာတော့ဘိုင်ယန်က2ပွဲပေါင်းရလဒ်တီနဲ့နိုင်ပြီးတော့နောက်အဆင့်တွေကိုတက်ခဲ့တာပါ။2016-2019မှာနောက်ဆုံးကြိမ်တွေ့ခဲ့တဲ့လုံးကတော့ဘိုင်ယန်ကပဲ2ပွဲစလုံးမှာ5ဂိုးတစ်ဂိုးစီနဲ့နိုင်ခဲ့တာဖြစ်ပါတယ်။Champions League Quarter Final ပထမအကြော်ပွဲတွေကတော့ April 9ရက်နေ့နဲ့10ရက်နေ့တွေမှာကစားသွားမှာဖြစ်ပြီးတော့ဒုတိယအကြော်ကတော့ April 16ရက်နေ့နဲ့19ရက်နေ့တွေမှာကစားကြမှာဖြစ်ပါတယ်။ Semi Final မှာတော့ Man City နဲ့ Real တို့နိုင်တဲ့သူက Arsenal နဲ့ Bayern တို့နိုင်တဲ့သူနဲ့တွေ့မှာဖြစ်ပြီးတော့ Barcelona နဲ့ PSG နိုင်တဲ့သူကတော့ Atletico Madrid နဲ့ Dortmund နိုင်တဲ့သူနဲ့တွေ့မှာဖြစ်ပါတယ်။ Final ကတော့ဇွန်လ10ရက်နေ့ကျရင် London မြို့က Wembley ခွင်းကြီးမှာကစားကြမှာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်က FA ပလာဘောလုံးပွဲတွေမှာတော့ Man U, Man City, Chelsea နဲ့ Coventry City အသင်းတွေစီးဖိုင်နယ်ကိုတက်သွားကြပြီဖြစ်ပါတယ်။ပြီးခဲ့တဲ့စနေနဲ့တနင်္ဂနွေနေ့တွေကတော့ FA ပလာ Quarter Final ပွဲစဉ်တွေကိုကစားခဲ့ကြတာမှာ Champion Man City က Newcastle ကို2ဂိုးကိုမရှိနဲ့နိုင်ပြီး Coventry က Wolves ကိုဒဏ်ရာအချိန်ပိုမှာတွင်းတဲ့2ဂိုးနဲ့3ဂိုး2ဂိုးနဲ့နိုင်သွားပါတယ်။ Chelsea နဲ့ Leicester City ပွဲမှာလည်း Chelsea ကတရားရအချိန်ပိုမှာ9ဂိုး2ဂိုးတွင်ပြီးတော့4ဂိုး2ဂိုးနဲ့နိုင်ပြီးစီးဖိုင်နယ်တက်သွားခဲ့ပါတယ်။မန်ယူနဲ့လီဗာပူးတို့ပွဲမှာတော့ပုံမှန်ပွဲချိန်မှာတစ်ဖက်နှစ်ဂိုးစီတည်ကျနေလို့အချိန်ပိုကစားကြတာမှမန်ယူကတန်ရအချိန်ပိုနောက်ဆုံးမိနစ်မှာအနိုင်ဂိုးသွင်းပြီးတော့လေးဂိုးသုံးဂိုးနဲ့နိုင်သွားခဲ့ပါတယ်။မန်ယူတို့ဂိုးတွေကိုတော့မက်တော်မနီ၊အန်တိုနီ ရက်ရှ်ဖို့နဲ့အမတ်ဒီယာလိုတို့ကသွင်းပေးခဲ့တာပါ။စီးဖိုင်နယ်မှာတော့မန်စီးတီးနဲ့ Chelsea, မန်ယူနဲ့ Coventry City တို့တွေ့ကြမှာဖြစ်ပြီးတော့စီးဖိုင်နယ်ပွဲတွေကိုတော့လာမယ့်20နဲ့21ရက်နေ့တွေမှာကစားသွားကြမှာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့တူရကီနိုင်ငံက Trabzonspor နဲ့ Fenerbahçe တို့ရဲ့ Super League ဘောလုံးပွဲမှာ Trabzonspor ပရိသတ်တွေကွင်းထဲဝင်ပြီးတော့ Fenerbahçe ကစားသမားတွေကိုတိုက်ခိုက်ခဲ့တဲ့ကိစ္စဟာလက်ခံနိုင်စရာမရှိတဲ့ကိစ္စဖြစ်ပြီးတော့အာနာပိုင်းတွေအနေနဲ့ပြစ်မှုကျူးလွန်တဲ့သူတွေကိုအရေးယူသင့်တယ်လို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကပြောလိုက်ပါတယ်။ဒီပွဲမှာ Fenerbahçe အသင်းက Trabzonspor အသင်းကို 3-2 နဲ့နိုင်ပြီးတဲ့နောက်မှာ Trabzonspor အသင်းကိုအားပေးတဲ့ပရိသတ်တွေဟာကွင်းထဲကိုဆင်းလာပြီးတော့Fenerbahçe ကစားသမားတွေကိုရန်ပြူတိုက်ခိုက်ခဲ့လို့ပြဿနာတွေဖြစ်ခဲ့ကြတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပရိသတ်12ယောက်ကိုဖမ်းဆီးလိုက်တယ်လို့တူရကီပြည်ထောင်စုဝန်ကြီးက AS လူမှုကွန်ရက်ကနေပြောလိုက်ပြီးတော့စုံစမ်းစစ်ဆေးမှုတွေပြီးတဲ့အခါမှာပြစ်မှုကျူးလွန်ထားတဲ့သူတွေကိုဥပဒေတိုင်အရေးယူသွားမှာဖြစ်တယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Indian Swell မှာကျင်းပတဲ့ BNP Paribas Tennis ပြိုင်ပွဲမှာတော့ Carlos Alcaraz နဲ့ Iga Swiatek တို့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားကြပါတယ်။ Mula Final မှာတော့ Spain က Alcaraz နဲ့ Russia က Daniel Medvedev တို့ဘောလုံးခဲ့ကြပြီးတော့ Alcaraz က6-6-1နဲ့အနိုင်ရပြီးဘူဆွဲသွားခဲ့ပါတယ်။မနေ့တုန်းကလည်းသူတို့နှစ်ယောက် Final မှာတွေ့ခဲ့ကြပြီးတော့အဲဒီတုန်းကတော့ Alcaraz ကနိုင်ခဲ့တာကြောင့်ဒါဟာသူ့အတွက်တော့ Indian Swell Tennis ပြိုင်ပွဲကိုနှစ်နှစ်သက်တိုက်ဘူဆွဲတာဖြစ်ပါတယ်။မြန်မာဒူဂျန်ဖိုင်နယ်မှာတော့ပိုလန်ကကမ္ဘာအဆင့်တဲ့ Iga Swiatek ကမာရီယာဆာကာရီကို6-4-6-3နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။အခုလိုအနိုင်ရသွားတဲ့အတွက်ဒါဟာ Swiatek အတွက်တော့ Indian Swell Open Tennis ပြိုင်ပွဲကိုဒုတိယအကြိမ်ပိုဆွဲတာလည်းဖြစ်ပါတယ်ခင်ဗျာ။ဒါမဲ့2024 Paris Olympic ပြိုင်ပွဲကာလအတွင်းမှာတော့ Ukraine စစ်ပွဲကိုအပြစ်ခတ်ရပ်ဆဲဖို့ရုရှားနိုင်ငံကိုတောင်းဆိုသွားမှာဖြစ်တယ်လို့ကျင်းသက်သမားအမန်နျူအယ်မက်ခရွန်ကမတ်လ16ရက်နေ့ကယူကရိန်းရုပ်သံနဲ့အင်တာဗျူးမှာပြောလိုက်ပါတယ်
။ Il sera demandé.
ဒီလိုအပြစ်ရဖို့ကိစ္စကိုတောင်းဆိုသွားမှာဖြစ်ပါတယ
်။အခုလိုပြင်သစ်ဘက်ကတောင်းဆိုတာကိုတုံ့ပြန်တဲ့အနေနဲ့ရုရှားဘက်ကလည်းပြင်သစ်အနေနဲ့ယူကရိန်းကိုလက်လက်ပံ့ပိုးတာတွေရပ်တန့်ဖို့ပြောလိုက်သလိုပြင်သစ်သမားမက်ခရွန်အနေနဲ့အရှေ့လက်ပိုင်းဒေသပြည်ခါမှာအလားတူအပြစ်ရဖို့တောင်းဆိုတာတွေလှုပ်သင့်တယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမာရီယာဇာခါရိုဗာကပြောကြားလိုက်ပါတယ်ခင်ဗျာ။
VOA အစီအစဉ်နဲ့ပတ်သက်ပြီးအချံပြုတ်လို့တဲ့ဝေဖန်လို့တဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။
မရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။မတ်လ22ရက်နေ့ဟာကမ္ဘာတောက်သုံးရည်နေ့ဖြစ်ပါတယ်။ဒီကမ္ဘာရည်နေ့ဟာတန့်ရှင်းတဲ့ရည်အရေးပေါ်မှုနဲ့ရေရှားပါမှုကြောင့်ကျွမ်းရနိုင်တဲ့နောက်ဆက်တွဲတက်ရောက်မှုတွေကိုတင်ပြနိုင်မယ့်အခွင့်အလမ်းတစ်ခုလည်းဖြစ်ပါတယ်။လူတိုင်းဟာတောက်သုံးဖို့ချက်ပြုတ်ဖို့တကူရည်တန့်ရှင်းရဲ့အတွက်သုံးဖို့တစ်နေ့ကိုတန့်ရှင်းတဲ့ရည်အနည်းဆုံးလီတာ20လောက်လိုအပ်ပါတယ်။ဒါပေမဲ့ကမ္ဘာတစ်လုံးဒီကနေ့အထိလူပေါင်းတန်း2000လောက်ဟာအန်ဒီယန်ကင်းတဲ့တောက်သုံးရည်လက်လန်းမမီပဲဖြစ်နေစေပါ။ဒါကြောင့်လဲရေရှားပါမှုဒါမှမဟုတ်တန်ရှင်းတဲ့ရေမရပဲဖြစ်နေမှုကိုအမျိုးသားလုံခြုံရေးဆိုင်ရာအဓိကအရေးပါတဲ့အချက်ဖြစ်နေတတ်မှတ်ထားတာအံ့ဩစရာတော့မဟုတ်ပါဘူး။တောက်သုံးရည်ဆိုင်ရာလုံခြုံမှုကင်းမဲ့တာဟာမတည်ငြိမ်မှုကိုဖြစ်စေပါလေ။ရေလုံလောက်မှုမရှိရင်စားတောက်ကုံထုတ်လုပ်မှုတွေရော့ကျသွားနိုင်တဲ့အပြင်ရှိပွားရေးပါချဆင်းနိုင်တယ်လို့ဒါဟာလူစုလိုက်ပြောင်းရွှေ့အခြေချမှုတွေကိုဖြစ်ပေါ်စေနိုင်ပါတယ်။တောက်သုံးရည်ကောင်းကောင်းမရတာဟာဒေသရင်းအငင်းပွားမှုတွေကိုဖြစ်နိုင်စေတယ်လို့ဖြစ်လဲဖြစ်ပေါ်နေတာဖြစ်ပြီးတစ်ခါတလေလက်နက်ကင်ပဋိပက္ခတွေပါဖြစ်စေတာပါ။အရင်တုန်းကတော့ရေဖြတ်ပြစ်မယ်လို့ချင်းချောက်ပြီးပေးနေကြရေမပေးဘဲထားတာမျိုးကိုငွေယူပြီးရေပေးဝယ်တဲ့လုပ်ငန်းတွေကသူတို့ရတဲ့နဲ့ငွေမရရင်လုပ်လို့ရှိတယ်လို့စစ်ပွဲတွေမှာလည်းဒါကိုလက်နက်တပ်ဖို့တုံးနေရှိပါတယ်။ရေးပေးတဲ့ဝန်ဆောင်မှုလုပ်ငန်းတွေဟာလည်းလက်နက်ကင်ပဋိပက္ခကြောင့်နှောက်ရတာဒါမှမဟုတ်ဖြက်စီးတာနဲ့ကြုံရနိုင်တယ်လို့နောက်ဆက်တွဲအနေနဲ့လူသားစာနာမှုဆိုင်ရာပြဿနာတွေနဲ့ရင်ဆိုင်ရလို့ရှိပါတယ်။ဒါဟာရေးပေးဝယ်တဲ့ဝန်ဆောင်မှုတွေမှာပတ်သက်ဆက်နွယ်မှုတွေရှိနေတာကြောင့်ပါ။တကယ်တော့ရေးပေးတာဟာတကူရေးတန့်ရှင်းမှုအတွက်တာမကပြည်ရင်းဓမ္မမဟုတ်နိုင်ငံတကာမှာဘလို့ပဲမတည်ငြိမ်ပဲဖြစ်နေပါစေဒီစနစ်ကြီးလက်ပတ်နှစ်အောင်အတွက်တာဝန်ယူနေရတဲ့ဝန်ထမ်းတွေအပါအဝင်ရေးပေးစနစ်တစ်ခုလုံးအတွက်ပြုပြင်တာထိမ့်သိမ်းစောင့်ရှောက်တာနဲ့လက်ပတ်နိုင်မှုတွေပါပါဝင်ပတ်သက်နေတာကြောင့်ဖြစ်ပါတယ်ဒါကြောင့်လဲဒီနှစ်ကမ္ဘာတောက်သုံးရင်နှစ်အတွက်ဆောင်ဖို့ကငြိမ်းချမ်းရေးအတွက်ရည်ဖြစ်ပါတယ်ကမ္ဘာတလွှာလူသန်းပေါင်း3000လောက်ဟာနေဆက်ကြောဖြတ်စီးဆင်းနေတဲ့ရေပေါ်မှာနှိခိုနေကြရတာဖြစ်ပါတယ်။တကယ်တော့နိုင်ငံပေါင်း24နိုင်ငံလောက်သာရေတွေကိုမျှဝေတုံးဆဲဖို့အတွက်သဘောတူညီချက်တွေရှိကြသေးတာဖြစ်ပါတယ်။ဒါပေမဲ့ဥတုရာသီပြောင်းလဲမှုရဲ့ရိုက်ခတ်မှုတွေလူရေတိုးလာတာတွေရှိနေတဲ့အတွက်ဒီလိုမျှဝေတုံးဆဲရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမထိခိုက်အောင်ပြတ်မသွားအောင်ကာကွယ်ဖို့အတွက်လိုအပ်နေတာပါ။တကယ်လို့နိုင်ငံတကာသဘောတူညီမှုတွေနဲ့ရေအတွက်ကောင်းမွန်တဲ့စီမံအုပ်ချုပ်မှုမရှိရင်ရေနဲ့ပတ်သက်ပြီးနိုင်ငံတွေနဲ့ဒေသတွေကြားပြင်းထန်တဲ့ရှင်ပြိုင်မှုတွေပေါ်ပေါက်လာစေနိုင်တယ်။နေရာတိုင်းကလူတိုင်းအတွက်သူတို့လိုအပ်တဲ့ရေသန့်ကိုသူတို့လိုအပ်တဲ့အချိန်လိုအပ်တဲ့နေရာမှာစိတ်ချလက်ချနဲ့တာရှည်သုံးစွဲနိုင်ရဲ့အတွက်တစ်ကမ္ဘာလုံးပူးပေါင်းဆောင်ရွက်ကြဖို့လိုအပ်ပါတယ်။ American ဒုသမ္မတကမလာဟဲရစ်ကလည်းလူတိုင်းဟာဘယ်နေရာမှာပဲနေနေဝင်ငွေဒါမှမဟုတ်စုငွေဘလောက်ပဲရှိရှိတန့်ရှင်းတဲ့ရေလန်လန်ပြနိုင်ခွင့်ရှိတယ်လို့ရပိုင်ခွင့်လည်းရှိရမှာဖြစ်ကြောင်းပြောကြားခဲ့ပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
ပြည်ဟိမြန်မာပိုင်းစီစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုရေဒီယိုကနေနားဆင်နိုင်တယ်လို့ကျမတို့ရဲ့လူမှုကွန်ရက် website လူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုတင်ပြပါမယ်။ဂါဇာမှာအစ္စရေးနဲ့ဟာမတ်စ်ကြားအပြစ်ခံရစဲရေးရယူနိုင်ဖို့နောက်ထပ်ကြိုးပမ်းချက်အဖြစ်အမေရိကန်နိုင်ငံချိုင်းဝင်ကြီးအန်တိုနီဘလင်ကင်ဆော်ဒီအာရေဗျနိုင်ငံကိုဗုဒ္ဓဟူးနေ့မှာဆက်ရောက်သွားပါပြီ။အစ္စရေးတာဝန်ရှိသူတွေနဲ့လည်းတောက်ချနေမှာတွေ့ဆုံမှာဖြစ်ပါတယ်။ရုရှားဆွေရကညွှန်ကြားတဲ့မဟုတ်မမှန်လှုပ်ကြံလှုပ်ဆော်မှုတွေကိုတရားဝင်သတင်းဝက်ဘ်ဆိုက်တွေအယောင်ဆောင်ဖန်တီးလုပ်ကင်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့လူပုဂ္ဂိုလ်နှစ်ဦးနဲ့ရုရှားအခြေစိုက်ကုမ္ပဏီတွေကိုအမေရိကန်ပဏာရေးဌာနကဗုဒ္ဓဟူးနေ့မှာပိတ်ဆို့အရေးယူမှုတွေချက်မှတ်လိုက်ပါတယ်မြန်မာအနာသိစစ်တပ်ဟာဒီမိုကရေစီလိုလားတဲ့တော်လှန်ရေးအင်အားစုတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိုးစစ်တွေကြောင့်စစ်မြေပြင်မှာဆုံးရှုံးမှုတွေပိုကြုံတွေ့နေရလို့အရက်သားတွေအပေါ်အကြမ်းဖက်မှုတွေပြင်းထန်လာနေကြောင်းကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကပုတ်ထုနေမှာပြောဆိုလိုက်ပါတယ်ရှင် နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုစုံမှုကျော်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 30မိနစ်တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမ Thank you type ပါ။